Welcome to the Voice of America in Burmese.
မြန်မာပြည်သတ်တာရှင်များဘေးကင်းလုံခြုံစွာနဲ့နှုထနိုင်တဲ့မနေ့ခင်းဖြစ်ပါသည်ခင်ဗျာ VOA American တန်ရဲ့ဒီဇင်ဘာလ15ရက်ဒင်းဂရီမနေ့ခင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ဆက်တင်ထုတ်လွှင့်နေပါပြီကျွန်တော်ကညီညာရေးပါခုစီစဉ်ပထမပိုင်းနိုင်ဝက်ကိုလိုက်ထုတ်ပြီးတန်40 30နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်ဗျာမနေ့6နိုင်ရက်နေ့9နိုင်အထိတနာရီလုံးစာအစီအစဉ်တွေကိုတော့လူလူမိတ်ဆွေ Digital ရုပ်သံ Live VOA မြန်မာပိုင်း Web စာမျက်နှာနဲ့ Facebook YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုနေပါတယ်ဗျာ
အာဆတ်အစိုးရကိုဖြုတ်ချခဲ့တဲ့တပုံတပ်ဖွဲ့တွေနဲ့အမေရိကန်အရာရှိတွေဓာတ်ရိုက်ဆက်သွယ်စကားပြောဆိုတာတွေလုပ်နေကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်ရုရှားဟာယူကရိန်းနယ်မြေတွေကိုတိုက်ခိုက်သိမ်းယူဖို့အတွက်မြောက်ကိုရီးယားစစ်သားတွေစာပြီးသုံးနေပြီလို့ယူကရိန်းသမ္မတကပြောပါတယ်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအသစ်မှာသမ္မတရဲ့ထောက်လှမ်းရေးအကြံပေးဖို့အဖွဲ့ကိုဦးဆောင်ဖို့ True လူမှုကွန်ရက်အကြီးအကဲဒါဗင်လူနာစ်ကိုရွေးချယ်တာကြောင့်ပြောပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်အစီအစဉ်တွေမှာဒုအသံအစီအစဉ်ကိုအရင်ဆုံးတင်ဆက်ပါမယ်အဲ့ဒီနောက်မှာတော့ Syria အောင်ပွဲအခွင့်အလမ်းလားအန်နီယလားဆိုတာကိုဆွေးနွေးထားတဲ့ဥတမောင်တန်းရဲ့ Democracy လူခွင့်ရင်းနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုလည်းနားဆင်ရပါမယ်နောက်အရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရသီးတဲ့အနာဂတ်ကမ္ဘာသတင်းတွေရဲ့သုတအပတ်စဉ်ကဏ္ဍတွေကိုလည်းစတိုက်တင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကို Mac ခေဖြူတွေ့ရချင်ညာပြပါခင်ဗျာ
စီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကိုဦးဆောင်ဖြုတ်ချခဲ့တဲ့ HDS တပုံအဖွဲ့တွေနဲ့အမေရိကန်စိုးရရာရှိတွေတိုက်ရိုက်ဆက်သွယ်စကားပြောဆိုနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကစနေနေ့ကပြောဆိုလိုက်ပါတယ် HDS လို့အတူကခေါ်တဲ့ Hayat Terrier El Sham အဖွဲ့ဟာအမေရိကန်ကအကြမ်းဖက်အဖွဲ့အဖြစ်နဲ့သတ်မှတ်ထားတဲ့အဖွဲ့ပါပြီးခဲ့တဲ့သတင်းပတ်ကုန်ကရုရှားနိုင်ငံနဲ့ထွက်ပြေးခိုလုံသွားခဲ့တဲ့စီးရီးယားသမ္မတအာဆတ်ကိုဖြုတ်ချရမှာပါဝင်တဲ့အတိုက်ခံလက်နက်ကိုင်အဖွဲ့တွေကိုဒီဖွဲ့ကဦးဆောင်ခဲ့တာပါအခုဒီအဖွဲ့နဲ့သမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေတိုက်ရိုက်ဆက်သွယ်စကားပြောတာတွေရှိနေတယ်ဆိုတာကိုတော့ဝန်ကြီးဘလင်ကန်ကပထမဆုံးထုတ်ဖော်ပြောဆိုတဲ့အမေရိကန်ထိပ်တန်းအရာရှိဖြစ်ပါတယ်။ Syria ရေးနဲ့ပတ်သက်ပြီးတော့နိုင်ငံဆောင်ကတာဝန်ရှိသူတွေဆွေးနွေးနေကြတဲ့ Jordan နိုင်ငံကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားတာလည်းဖြစ်ပါတယ်။အဆက်အစိုးရပြုတ်ကျပြီးတဲ့နောက်ပိုင်း Syria မှာငြိမ်းချမ်းတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတွေဖြစ်လာဖို့ဂိုင်းကနာဆွဲကင်းပြီးအားလုံးစုစည်းပါဝင်တဲ့အစိုးရတဲ့ဖွဲ့စည်းနိုင်ဖို့အတွက်လိုအပ်တဲ့လမ်းညွှန်မှုတွေနဲ့အခြေခံမှုတွေချမှတ်နိုင်အောင်အမေရိကန်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂအကြီးအကဲအရာရှိတွေနောက်တူရကီနဲ့အာရဗ်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အတူဂျော်ဒန်နိုင်ငံကဆွေးနွေးပွဲကိုဝန်ကြီးဘလင်ကန်တက်ရောက်နေတာဖြစ်ပါတယ်ရှင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရတက်မှာသမ္မတရဲ့ထောက်လှမ်းရေးအကြံပေးအုပ်အဖွဲ့ကိုဦးဆောင်ဖို့သူ့ရဲ့အနီးကပ်မဟာမိတ်ဖြစ်တဲ့ Devin Nunes ကိုရထားတဲ့အကြောင်းစနေနေ့ကပြောဆိုလိုက်ပါတယ်။လွှတ်တော်အမတ်ဟောင်းတဦးဖြစ်တဲ့ Nunes ဟာ Trump by True Social Company ရဲ့လက်ရှိအကြီးအကဲတာဝန်ယူထားတဲ့သူပါ။ Trump ကိုတခြားလုံးခုခံကာကွယ်လာခဲ့သူတဦးဖြစ်တဲ့ Nunes ဟာပြီးခဲ့တဲ့ Trump အစိုးရလက်ထက်မှာတုန်းကလည်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုဦးဆောင်ခဲ့သူဖြစ်ပါတယ်။Nunes အနေနဲ့လာမယ့်အစိုးရတက်မှာသမ္မတရဲ့ထောက်လှမ်းရေးအကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်တဲ့တစ်ချိန်တည်းမှာပဲဒီလက်ရှိ Truth Social Media Company ရဲ့ CEO အနေအားကိုလည်းဆက်ပြီးတော့တာဝန်ယူသွားမှာဖြစ်တယ်လို့ Trump ကသူ့ဘိုင်ဒီ Truth Social လူမှုကွန်ရက်စာမျက်နှာကနေတဆင့်ပြောကြားခဲ့ပါတယ်။2016ခုနှစ်ကဒီမိုကရက်သမ္မတလောင်း Hillary Clinton ကိုအနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာဒီရုရှားရဲ့ဆွတ်ဖက်မှုတွေရှိမရှိစုံစမ်းစစ်ဆေးမှုတွေအတွင်းဖက်ဒရယ်ဆိုရစုံစမ်းစစ်ဆေးရေးဘျူရို FBI ကထရမ့်ကိုလုတ်ကြံခဲ့တာတွေရှိတယ်ဆိုပြီးတော့ FBI ကို Nunes ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ဘူးပါတယ်အဲ့ဒီချိန်တုန်းကတော့သူဟာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌတာဝန်ယူနေတဲ့အချိန်ဖြစ်ပါတယ်ရှင်
ဒီအမေရိကန်တမ်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်။
ဖျူအမေရိကန်တမ်ရဲ့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ယူကရိန်းရဲ့နယ်မြေတွေကိုသိမ်းယူဖို့ရုရှားဟာကာစက်ဒေတာမှာမြောက်ကိုရီးယားတပ်ဖွဲ့တွေကိုတပ်ဖြန့်ချထားတာတွေစလုံးနေပြီလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့ကပြောပါတယ်။ယူကရိန်းကိုတိုက်ဖို့မြောက်ကိုရီးယားတပ်ဖွဲ့တွေကိုစတုံးလာနေတဲ့ကနဦးတပ်သေးထောက်ထားတွေရှိနေပြီးစစ်တီအရေးအတွက်တိတိတသာများတယ်လို့လည်းသမ္မတဇယ်လန်စကီကသူ့ရဲ့ပုံမှန်ညစင်မိန့်ခွန်းမှာပြောကြားခဲ့ပါတယ်။ သူရရှိတဲ့သတင်းတွေအရပြီးခဲ့တဲ့ဩဂတ်လကစလို့ယူကရိန်းဘက်ကပြန်လည်ထိုးစစ်ဆင်နေတဲ့ Kursk ဒေသမှာရုရှားဟာသူ့တပ်ဖွဲ့တွေနဲ့အထူးမြောက်ကိုရီးယားတပ်တွေကိုတုံးလာနေတာလို့သမ္မတဇလန်စကီကပြောပါတယ်ရုရှားဘက်မှာစစ်တီတွေတိတိတသားကြရှုံးနေတဲ့အကြောင်းနဲ့တခြားရှေ့တန်းစစ်မျက်နှာပြင်တွေမှာလည်းမြောက်ကိုရီးယားတပ်တွေကိုတုံးနေတာရှိနိုင်တယ်ဆိုတာကိုလည်းသူသိထားတဲ့အကြောင်းပြောပါတယ်ရုရှားနိုင်ငံအနောက်ချမ်း Kursk ဒေသမှာပြီးခဲ့တဲ့လကမြောက်ကိုရီးယားတပ်သား11,000အထိရှိခဲ့ပြီးတော့အကြဆုံးသူတွေလည်းရှိခဲ့တယ်လို့သမ္မတဇလန်စကီကပြောပါရယ်ရုရှားနဲ့မြောက်ကိုရီးယားအကြားကာကွယ်ရေးဆိုင်ရာအထင်ကရသဘောတူညီချက်တရက်ပြီးခဲ့တဲ့နေရာဒီကလက်မှတ်ရေးထိုးခဲ့ကြပြီးတဲ့နောက်ပိုင်းမြောက်ကိုရီးယားကစစ်သား1,000ကျော်ရုရှားကိုဆစ်လွတ်ခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေကလည်းဆွဆွဲပြောဆိုထားပါရယ်ရှင်ဂါဇာမှာတော့ဒီစနေနေ့ကအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း18ဦးထက်မနည်းသေဆုံးခဲ့တယ်လို့စစ်ဝင်တန်းတွေကပြောပါရယ်အစ္စရေးကတော့ဒီလုံခြုံရေးခိုးလုံရေးစခန်းတွေနဲ့တူလောင်ယုံတွေမှာနေရာယူတိုက်ခိုက်နေတဲ့တနက်သမားတွေကိုပြစ်မှတ်ထားခြေပုံးလာလို့ပြောပါရယ်ဂါဇာကမ်းမြောင်အလယ်ပိုင်း DIL ဘာလာမျိုးကအစအဦးတစ်ခုအနီးစာနယ်ရိက္ခာအကူအညီရဖို့လူတွေစုဝေးစောင့်နေကြတဲ့အချိန်လေကြောင်းကတိုက်ခိုက်ခံရတာမှာ10ဦးထက်မနည်းသေဆုံးခဲ့တယ်လို့စစ်ဝင်တန်းတွေကပြောပါရယ်အဲ့ဒီတိုက်ခိုက်မှုအတွင်းဂါဇာအလယ်ပိုင်း Hamas အုပ်ချုပ်ရေးကော်မတီအကြီးအကဲသေဆုံးသွားတဲ့အကြောင်း Hamas သတင်းရင်းမြစ်တစ်ခုကပြောပါရယ်ဒီသတင်းကိုစုံစမ်းစစ်ဆင်နေတဲ့အကြောင်း Israel စစ်ဘက်ပြောခွင့်ရကလည်းပြောပါရယ်တချိန်တည်းမှာပဲဂါဇာစီးရီးမှာရှိတဲ့ဒုက္ခသည်ခိုလုံရေးစခန်းဟောင်းတစ်ခုကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီမှာရှိတဲ့ Hamas လက်နက်ကင်တွေကိုပြစ်မှတ်ထားတာလို့အစ္စရေးကပြောပေမဲ့လို့လည်းဒီတိုက်ခိုက်မှုအတွင်းမှာအမျိုးသမီးတဦးနဲ့သူ့ရဲ့ကလေးငယ်အပါအဝင်လူခဏဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းစစ်ဝင်တွေကပြောပါတယ်။သေဆုံးသူတွေထဲမှာလက်နက်ကင်တွေပါသလားဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ Israel စစ်တပ်ကတော့သူတို့အနေနဲ့အရက်သားတွေထိခိုက်မှုနဲ့အောင်ထိမ့်သိမ်းဆောင်ရွက်နေတာရှိပါတယ်လို့ပြောပါတယ်ရှင်။
စနေမနေ့ထိတ်တန့်သတင်းတွေကိုမက်ခင်ဖြူထွေးကကြီးညာပေးကြတာပါဗျာအခုထုတ်လွှင့်ချက်တွေပေါ်ကိုယ့်ရဲ့သဘောထားအမြင်တွေကိုလည်း VOA Bambi's Facebook နဲ့ YouTube ကဓာတ်ရိုက်ထုတ်လွှင့်မှုတွေမှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်နဲ့စတိုက်တက်ဆက်ပါမယ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မတိုင်ခင်မှာပထမဆုံးတော့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေအကြောင်းတင်ဆက်နေတဲ့ဒုအတန်အစီအစဉ်ကိုဥစွာတင်ဆက်ပြစေမြန်မာနိုင်ငံမှာအလုတ်ကန့်ခွင်လန်းနေပါလို့မျိုးသမီးအများပြားနိုင်ငံအခြားထွက်ပြီးအလုတ်လုပ်နေကြပါတယ်အဲ့ထဲကအရှေ့လေပိုင်းအိုမန်နိုင်ငံမှာအင်ကူလုပ်နေကြတဲ့မြန်မာအမျိုးသမီးတွေဒုက္ခကြုံရတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်စီစမတင်ပြထားပါရခင်ဗျာ
ကျိုက်တာတဲ့ကျွမ်းနဲ့ဝါရကျိုးနဲ့ဟိုပလက်ချိတ်ထားတဲ့ဝါရကျိုးမှာအခွေအကြီးအကြီးတက်တက်ရှိရလေဒီတိုင်းကျွမ်းရတဲ့ဟာလေအဲ့ဒါနှစ်ကျိုးနဲ့အသင်းကျိုးတစ်ချောင်း
အဲ့ဒါကြောင့်လို့တကယ်နဲ့ပြဿနာရှိလာတဲ့ခါမှာနိုင်လို့ပြည့်သူရှိရင်ဒီတယောက်ကသိသိရှိနေတာဘူးမှမသိရတော့ဘူး
ပရိပခါတွေစီးပွားရေးပြိုလဲမှုတွေနဲ့စစ်မှုထမ်းမှုချိန်ချောက်ခံရမှုတွေကနိုင်ငံတွင်းမှာရှိတဲ့ထောင်ပေါင်းများစွာသောသူတွေကိုနိုင်ငံပြည်ပကိုမောင်းထုတ်သလိုဖြစ်နေပါတယ်။အိုမန်နိုင်ငံဟာအလုတ်ကင်တွက်တရားဝင်သွားလာလို့ရတဲ့နေရာတစ်ခုမဟုတ်ပေမဲ့အခုနောက်ပိုင်းမှာတော့များစွာသောရှေ့ပြောင်းလူသမားတွေကအိုမန်ကိုထပ်မံရောက်ရှိနေကြတယ်လို့ဒိုးတန်ကကြားသိရပါတယ်။ဒါတွေဟာအထူးသဖြင့်အမျိုးသမီးတွေအတွက်ကြီးမားတဲ့အန္တရာယ်တွေနဲ့ရင်ဆိုင်ရနိုင်ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Heron Day ကအကူအညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတောက်ကိုတက်ဦးမွန်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ညီမမနဲ့ဆိုရင်တစ်ခါလေ၄နာရီထားရတယ်တစ်ခါလေ၅နာရီထားပါတယ်အဲ့ချိန်ဆိုရင်ဟိုဖြစ်အလုပ်တွေကြားထဲမှာအကုန်လုံးလုပ်တယ
်မန်နေဂျီတယောက်အိုမန်နိုင်ငံကိုသွားတာဟာအန်ဒီရဲ့များတယ်ဆိုတာကိုသိပြီမဲ့ရဲစွန်ပြီးထွက်လာခဲ့ပါတယ်ဝမ်းနည်းစရာကောင်းတာကဒါမှားရွံ့တဲ့စွန့်စားမှုတစ်ခုဖြစ်ခဲ့တာပါအသက်23နှစ်အရွယ်မန်နေဂျီကရှမ်းပြည်မှာဆေးမဖြစ်လဲလုပ်ကံခဲ့ပူပါတယ်ဒါပေမဲ့သူ့အိမ်အောင်ရေးပြိုကွဲချိန်မှာအလုပ်လက်မဲ့ဖြစ်ပြီးကလေးတယောက်နဲ့ကြံရစ်ခဲ့ပါတယ်မြန်မာနိုင်ငံရဲ့ဆိုးဝါးလာတဲ့နိုင်ငံရေးနဲ့စီးပွားရေးခြေအနေတွေကြားမှာခက်ခဲဖြစ်နေတဲ့မန်နေဂျီတယောက်ရွှေပြောင်းလုပ်သမားလုပ်ဖို့စတင်စဉ်းစားခဲ့ပါတယ်သူ့ကိုဖြစ်သူမှာ အိုမန်ပင်လယ်ကွေ့နိုင်ငံမှာလုပ်ရဖို့အကူအညီပေးနိုင်တဲ့အေဂျင့်တွေနဲ့ဆက်သွယ်ရှိတာကြောင့်သူကန့်ဆန်းဖို့ဆုံးဖြတ်ခဲ့ပါတယ်။အိုမန်နိုင်ငံကိုရောက်ပြီးပထမဆုံးအိမ်မှာအိမ်ကူဖြစ်သူတစ်နှစ်ကြာလုပ်ခဲ့ပြီးအလုပ်ပြောင်းခဲ့ပါတယ်။ဒီနှစ်အစောပိုင်းမှာတော့ကလေးလေးယောက်ရှိတဲ့လေလံတန်းစားအိမ်တစ်ခုမှာသူလုပ်ရခဲ့ပါတယ်။ဆက်စားရောက်ချင်းတလမှာတော့သူ့ကိုအိမ်ရှင်ကကောင်းကောင်းမွန်မွန်ဆက်ဆံပါသေးတယ်။နောက်ပိုင်းမှာတော့သူကိုင်းတဲ့ဖုန်းကိုလည်းတင်သွားပြီးအလုပ်တွေကိုနေရောညပါမတရားခိုင်းစီလာပါတော့တယ်
။တန်ရှိတယ်လို့ဝေစားဆိုတော့မဆက်နိုင်မလျှော်ရအောင်လက်နဲ့လျှော်ရတာ။ဆက်ကအကောင်းရှိရတဲ့နဲ့ဆက်နိုင်မလျှော်ရအောင်လက်နဲ့လျှော်ရတာ။ဆက်တည်ဆက်နေမှာကိုအဲ့တော့မပြူးဆိုလို့ရှိရင်ဒါလိုက်လို့အင်ဂျီတွေမင်းပို့ထုတ်လို့မပြူးဆိုလည်းပြီးအောင်တိုက်ပြီးမှအိတ်ကရတယ်။
ဒီလိုအလုပ်တွေမတရားစီခိုင်းခံရတာကြောင့်လူကပင်ပန်းလာပြီးအလုပ်မှာအမှားရင်းရှိလာတဲ့အခါအင်ရှင်ဖြစ်သူကသူ့ကိုလုံးဝသီးမခံပဲဝါယာကျိုးတွေနဲ့ရိုက်နှက်တယ်လို့မန်နေဂျီကပြန်ပြောပြပါတယ်
ကျဲတာတဲ့ချူနဲ့ဝါယာချူနဲ့ဟိုပလက်ချိတ်ထားတဲ့ဝါယာချူမှာအခွေကြီးအကြီးတက်တက်ရှိတယ်လေဒီတိုင်းကျွမ်းရတဲ့ဟာလေအဲ့ဒါနှစ်ချူနဲ့အာတင်ချူတစ်ချောင်းပြီးလို့ရှိရင်ဓာတ်နဲ့လည်းအသုံးပြုတယ်လက်တယ်လည်းလုပ်တယ်ခလေးတွေအစားလက်ပါတယ
်6လကြာပြီးတဲ့နောက်မှာတော့အင်ရှင်တထေးမကအเจ้าဆရာမအလုပ်ရသွားပြီးအလုပ်သွားရပါတယ်အဲ့ဒီချိန်မှာဘေးငါမြမအင်ကူမျိုးသမီးကိုအကူအညီတောင်းဆက်သွယ်ပြီးအဲ့ဒီအိမ်ကနေသူထွက်ပြေးခဲ့ပါတယ်။ထွက်မပြေးခင်သူ့အဖြစ်တွေကိုလည်းဗီဒီယိုရိုက်ပြီး Facebook ပေါ်လည်းတင်ထားခဲ့ပါသေးတယ်။ဘေးငါအိမ်ရှင်ဖြစ်သူကလည်းသူ့ကိုကူညီပေးခဲ့ပြီးဆေးရုံကလှမ်းခေါ်ကဆေးရုံကိုရင်လိုက်ပို့ခဲ့ပါတယ်။ဒါကြောင့်လဲဆိုတော့သူ့မှာရိုက်နှက်ခံထားရတဲ့ဒဏ်ရာတွေရှိနေပြီးကုသဖို့ရယ်ဆေးမှတ်တမ်းယူဖို့ရယ်ပါ။ဆေးရုံကနေရက်စကန်ကိုဆက်သွားပြီးအမှုဖွင့်มาတော့တယ်။ကန်ဆိုးကျင်တော့ရက်စကန်ကအင်ရှင်ကိုဖုံးဆက်ခေါ်ပြီးသူ့ကိုအင်ရှင်နဲ့ပြန်ထည့်ပေးလိုက်ပါတော့တယ်။ဒါပေမဲ့ကန်ကောင်းကျင်တော့သူ Facebook မှာတင်ထားတာကိုမမေသူကျော်လို့ခေါ်တဲ့မျိုးသမီးတူကတွေးလိုက်ပြီးဆေးရုံတွေရက်စကန်တွေမှာသူ့ကိုလှည့်ပတ်ရှာဖွေပေးပါတယ်။ရက်စကန်၃ခုလောက်လှည့်ပတ်ရှာဖွေတာတောင်ရဲတွေကမန်နေဂျီဘမာရှိတယ်ဆိုတာကိုသူ့ကိုမပြောပြကြပါဘူး
။ကိုရီဒီလိုလိုက်ချန်နေတဲ့အချိန်မှာသူကဘာလို့မှလိုက်လို့ပြမဲ့သူရှိတော့ဒီလောက်ကြံရံဘလက်ကွားနဲ့ကိုရဲတွေကအဲ့အရှင်မူလားအရှင်စီပဲပြန်ထည့်လိုက်တာကျမတို့ပြန်ရောက်သွားတဲ့အချိန်ခါကျမှဒီရဲအမှုဖြစ်နေပါတယ်ဆိုခါကျမှအဲ့ကလေးမကိုအဲ့အရှင်ကြီးရဲစမောက်ကိုခေါ်လာပြီးရောနော်အဲ့လိုပြဿနာရှိတယ်အဲ့ဒါကြောင့်မလို့တကယ်ပြန်ပြဿနာဖြစ်လာတဲ့ခါမှာလိုက်လို့ပြရသူရှိရင်ဒီတယောက်ကတိတ်တိတ်ရှိနေလားဘူးမှမသိရတော့ဘူးအဲ့လိုမျိုးတွေပေါ့နော်အများကြီးရှိတယ
်ဒီလိုအကြောင်းအရာတွေကိုမမေသူကျော်ကကောင်းကောင်းသိပါတယ်သူကိုယ်တိုင်ကအင်ကူဖြစ်ခဲ့တယ်လို့အခုချိန်မှာတော့အလုပ်သမားတွေကိုခေါ်ယူပေးတဲ့ရုံးမှာအလုပ်လုပ်ကင်နေတာပါဒီလိုလုပ်ကင်နေရင်ညီမအင်ကူတွေရဲ့အခက်ခဲတွေကိုတဆွမ်းတလောက်သူကကူညီပေးနေတာလည်းဖြစ်ပါတယ်အိုမန်နိုင်ငံမှာအင်ကူဖြစ်လာရောက်အလုပ်လုပ်ကြတဲ့ညီမမျိုးသမီးတွေဟာအလုပ်မတန်တဆခိုင်းစေခံရတာလောအားကနှိမ်ပေးတာလောအားကမပေးတာနဲ့နှိပ်စက်ခံရတာတွေကိုကြုံနေကြရတယ်လို့မမေသူကျော်ကပြောပြပါတယ်အိုမန်နိုင်ငံဟာရွှေပြောင်းလုံသမားများပြားအသုံးပြုတဲ့နိုင်ငံဖြစ်ပြီးရွှေပြောင်းလုံသားအင်အားကနိုင်ငံလူဦးရေရဲ့၄ပုံ၃ပုံရှိပါတယ်။နိုင်ငံတွင်းမှာလုံလုံချိန်တွေနဲ့လုပ်ငန်းချိန်တွေကိုတတ်မှတ်ပေးထားတဲ့လုံသမားဥပဒေတွေရှိပါတယ်။ဒါပေမဲ့ပြဿနာတစ်ခုကတော့အင်ကူတွေကအဲ့ဒီဥပဒေတွေထဲမှာအကျုံးဝင်မနေပါဘူး။နောက်ထပ်စိန်ခေါ်မှုတစ်ခုကအိုမန်နိုင်ငံကိုလာရောက်လုံလုံကြတာဟာအစိုးရချင်းတရားဝင်စာချုပ်နဲ့လာရောက်ကြတာမဟုတ်ပဲအေဂျင့်တွေကနေတဆင့်ရောက်လာကြတာပါအေဂျင့်တွေပေါ်ယုံကြည်စိတ်ချနိုင်ဖို့လဲအမျိုးမျိုးတွေရှိပါတယ်ဒါဆိုရင်အလုံးမှာပြဿနာတွေဖြစ်လာခဲ့ရင်ဘာတွေဆက်ဖြစ်မှာလဲမတ်ရွှေမြိုင်ကအေရီတိုင်းဒေသကြီးမှာနေထိုင်သူဖြစ်ပြီးလေယာလုပ်ငန်းလုပ်ကင်ခဲ့သူပါဒါပေမဲ့ကြက်တဲလာတဲ့လူမှုစီးပွားရေးအခြေအနေတွေကြောင့်ကေမွန်ဖြစ်သူနဲ့ကလေး၃ဦးကိုထားခဲ့ပြီးအိုမန်နိုင်ငံကိုထွက်လာခဲ့ရပါတယ်။အိုမန်ကအိမ်တစ်ခုမှာ၂နှစ်လောက်ခဲ့ပေမဲ့အိမ်ရှင်က၁၀လသာသာလောက်ခါလာစားပေးပါသေးတယ်
။အဲဆက်ပါတော့နစ်ပြင်ပေးမယ်လို့ပြောရလေ။ဂျန်နယ်လာစားတယ်။ဂျန်နယ်လာစားတယ်နစ်ပြလို့ရှိရင်ပေးမယ်မပူနဲ့အဲ့လိုမျိုးဆိုတော့ ကိုကနေ့ပြည့်နေ့လည်းပြည့်ရောတထီးကလည်းအိမ်လည်းမပြန်လာအကျိုးအကြောင်းလည်းမပြောအော်တထီးမှမွေးပြန်တော့လဲသူ့တထီးကဆင်းုံတက်နေရတယ်မပြန်လာသေးလို့အဲ့လိုမျိုးဆိုတော့သူတို့ကလည်းတိတ်မယုံလေကို့အတွင်းနဲ့ကို့အပူနဲ့ကိုကအဲ့လိုမျိုးဆုံးဖြတ်ပြီးတော့အကူညီတောင်းတာပေါ့အမေသူကျော်တို့အကူညီတောင်းပြီးအဲ့လိုရုံးရောက်လာ
မမေသူကျော်နဲ့သူမလူလူတွေကတတ်နိုင်သလောက်တော့အကူညီပေးကြပါတယ်ဒီချင်းတွေကအိုမမချားခတ်ခဲရရှိနေသေးတယ်ဆိုတာကိုမိမောင်းထိုးပြနေတာပါအိုမန်နိုင်ငံမှာမြန်မာတန်ယုံမရှိပါဘူးဒါလူ့သမားညှင်းပွားမှုတွေကိုဖြေရှင်းရမှာအဓိကပြဿနာတစ်ခုဖြစ်တယ်လို့လူ့သမားရေးတွေကိုစောင့်ရွက်ပေးနေတဲ့သွေးစည်းညီညွတ်သောတမကများအဖွဲ့ချုပ် SDUM ရဲ့ဒါရိုက်တာဒေါ်မျိုးမျိုးကြီးကဆိုပါတယ်ဒါကြောင့်မြန်မာလူ့သမားတွေအနေနဲ့အိုမန်ကိုမသွားရောက်ခင်မှာထိုးချင်းတွေကိုတီထားလေးလာထားဖို့လိုအပ်ပြီးပွဲစားတွေကမလုံးပေးခေါ်ဆောင်တာတွေကိုမယုံဖို့လည်းတတိပေးပါဗျ။အဲ
တွားနေတဲ့လူသမားတွေနဲ့ဒုက္ခရောက်နေတဲ့လူသမားတွေကိုတော့ကျမတို့ကတောင်းလျှောက်ပြောနေဒါတရားဝင်တွားလို့မရဘူးဖြစ်တယ်ဆိုလို့ရှင်ကိုအရှုံးကြီးပဲ။အဲ့ဒါအောင်မှာတွားလုံးဝကြတော့ကျမတို့တားနေတဲ့ခြားတွားတယ်။သူတို့နိုင်ငံတွေမှာလည်းသူတို့နိုင်ငံဥပဒေရှိတယ်။အဲ့တော့သူတို့နိုင်ငံဥပဒေကိုကြုံလုံပြီးတော့ဒီဘက်ကကျမတို့ဘာမှလုံးလို့မရဘူးပေါ့နော်။အဲ့တော့ဆတဲ့ကနေပြီးတော့ဟိုဆလေးလာတင်တာတွေကိုလေးလာအတိအင့်တိထိုက်တဲ့အချက်အလက်တွေကိုသိအောင်စ조사ပြီးတော့တွားမယ်
။ဥမာမာကမြမတန်ယုံလည်းမရှိ၊ကုင္ကြီးဆောင်ရွက်ပေးနေသူတွေလည်းမရှိတဲ့အခါအမှုခင်းတစ်ခုခုဖြစ်လာပြီးဆိုရင်ရဲတွေဟာသူတို့နိုင်ငံသားတွေဘက်ကပဲစဉ်းစားပေးကြပြီးမြမလူ့သမားတွေအတွက်ထဲသွင်းစဉ်းစားပေးတာမရှိဘူးလို့မတ်မေသူကျော်ကဆိုပါတယ်။ဒါပေမဲ့မတ်ရွှေမိုင်ကတော့တူလာစာတွေအပြေဝရဖို့အတွက်တရားရုံးကနေတောင်းဆိုဖို့ဆုံးဖြတ်ထားပါတယ်လက်ရှိမှာတော့မန်နေဂျာဟာအင်ရှင်ကိုအဖူဖွင့်ထားပြီးတရားရင်ဆိုင်နေရဆဲဖြစ်ပါတယ်နှိပ်စက်ခံထားရတဲ့အတွက်ရော်ဂျင်းငွေအိုမန်ငွေရီယယ်တစ်ထောင်တောင်းဆိုထားပါတယ်အင်ရှင်ကတော့ရော်ဂျင်းငွေပေးဖို့ကိုငြင်းဆန်ထားတယ်လို့ဆိုပါတယ်မန်နေဂျာကမြန်မာပြည်ကိုပြန်ကျင်နေပါတယ်မြန်မာမှာကြံခဲ့တဲ့နှစ်နှစ်ရွယ်သားလေးကိုလည်းသူကလွမ်းဆွနေပါပြီ။ဒီထက်ပိုပြီးအိုမန်မှာရှိတဲ့အိမ်ကူလူသမားတွေအတွက်လည်းအကူအညီပေးတဲ့အဖွဲ့အစည်းတွေကိုရှိစေချင်တယ်လို့သူကဆိုပါတယ်
။ဒီလိုဟို housemate တွေပဲဆိုလို့ရှိရင်ဖြစ်ပြဿနာဖြစ်ခဲ့ရင် scam မှာဆိုရင်ကိုရီးယားမင်္ဂလိတွေကြီးဖြစ်တဲ့အတွက်မျက်နှာငယ်ရတယ်ပြန်ပြောလို့ရှိရင်သူတို့ကပြန်ချင်းလျှောက်တယ်တော့ကိုကိုဆိုရင်ကိုရီးမဲအမြင်ကလေးတွေကြီးဖြစ်နေတဲ့အတွက် yes scam မှာကျတော့သူတို့နိုင်ငံကလူတွေကြီးပဲဖြစ်နေတာမျက်နှာငယ်ရတာပေါ့နော်နည်းနည်းတော့အဲ့လိုဆိုတော့လေတန်ယုံကိုဒီဘက်ကိုလာစီရှင်တဲ့အမြင်ဆုံးတော့
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒိုးအတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။နောက်တစ်ပတ်မှာထုတ်လင့်မယ်ဒိုးအတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ viewer အခုထုတ်လင့်ပေးနေတဲ့တင်းငွေတွေနဲ့အစီအစဉ်တွေကို bamis@viewernews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လင့်နေတဲ့ဒီပိုင်းနဲ့ကြည့်ရှုနားဆင်နိုင်ပါလေဗျာ။အခုတော့ဥတုပေါင်းတန်ရဲ့ democracy လူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်အလှည့်ကျပါပြီ။စီးရီးယားကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အာနာရှင်အာဆတ်ကိုတပုံတွေဖြုတ်ချခဲ့ပြီးနောက်ပိုင်းအစ္စလာမ်နိုင်ငံတော်အာနာရှင်စနစ်နဲ့အစားထိုးမလားအာနာရှင်သစ်ပေါ်လာလိမ့်မလားဒါမှမဟုတ်ခေတ်မီဒီမိုကရေစီနိုင်ငံတကာဖြစ်အသွင်ကူးပြောင်းသွားမလားဒါတွေကို AP နဲ့ Writer ဆောင်းပါးတွေကိုအခြေခံပြီးဥတ္တမောင်တန်းကတင်ပြထားပါတယ်ခင်ဗျာ
စီးပွားကိုနှစ်ပေါင်း50ကျော်အုပ်စိုးခဲ့တဲ့အာဆတ်ဘီသားစုဟာမြုံချီနိုင်လောက်ဆက်ဆက်ရဲ့တွေ့ကြပ်ပေးခဲ့တာပါလက်နက်ကိုင်တော်လာရေးနဲ့အာနာရှင်ကိုဖြုတ်ချလိုက်ကြတဲ့သဘုံရဲ့ခေါင်းဆောင်ကတော့အာမတ်အယ်ရှာဝါဖြစ်ပါတယ်မြို့တော်ဒမတ်စကတ်ကဥမေယျပဒီကိုရောက်ရှိလာခဲ့ပြီးအခုလိုသူကပြောခဲ့ပါတယ်အာဒါမတ်ဆ
ရာအခွားကြီးဒီကိုရောမြတ်ခင်ဗျာဒါဟာအစ္စလာမ်နိုင်ငံတစ်ခုလုံးရဲ့တမိုင်းစာမျက်နှာအစ်စ်ဖြစ်ပါတယ်ဒါဟာဒေသအတွက်အလဲအပြောင်းတစ်ရပ်ဖြစ်ပါတယ်ဘယ်တော့များတဲ့အန်ဒီယေတွေကိုကျွန်တော်တို့ရှောင်နိုင်ခဲ့ကြသလဲအီရန်ရဲ့ရည်မှန်းချက်တွေအတွက်အာဆတ်ဟာစီးရီးယားကိုထိုးကျွေးခဲ့ပါတယ်ဂိုင်းကနဝါရာဆွဲပြန့်နှံ့ခဲ့ပါတယ်တိုင်းပြည်အနှံ့အကျင့်ပြတ်ခြားစားတာတွေဖြစ်ခဲ့ပါတယ
်စီးရီးယားနိုင်ငံဆိုင်ရာအီရန်သားမှကြီးကဒီဇင်ဘာလ9ရက်နေ့အာဆတ်အစိုးရဖွဲ့ပြီးဖြစ်ပျက်ခဲ့တာကိုအခုပြန်ပြောပြပါတယ်
ရှာဘေဂိုဇက်ရှတဟမ်ဟဲ့
မြို့တော်မှာမခုခံတော့ဘူးလို့မင်းညကစီးရီးယားအစိုးရအဖွဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်အစိုးရတရားလုံးငင်းငင်းညံ့ညံ့နဲ့လွှဲပြောင်းပါမယ
်စီးရီးယားအစိုးရအကြပ်ဆိုင်တန်းကိုကြီးခဲ့ကြလူတွေဟာဒီတစ်ခါမှာတော့အာဆတ်ဆိုတော့ကိုမခုကြီးနိုင်ခဲ့ကြပါဘူးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်မီရိုမှာတရင်းစာဆရာလေးကိုအခုလိုပြောခဲ့ပါတယ
် For years the main backers of Assad have been Iran
ပြောလို့သိကြပါတယ်အာဆတ်ကိုအဓိကကြောတော့နောက်ခံပေးထားကြတာက Iran Hezbollah နဲ့ရုရှားတို့ပါပဲပြီးခဲ့တဲ့အပတ်မှာတော့သူတို့သုံးဘွဲ့လုံးပံ့ပိုးနေတာပြိုကျသွားခဲ့ပါပြီကျွန်တော်သမ္မတတာဝန်ယူတော့ကထက်ဒီနေ့မှာသူတို့သုံးဘွဲ့လုံးအများကြီးအားနည်းသွားခဲ့ပါပြီ
။ဒါပေမဲ့အီရန်သံအမတ်ကြီးကတော့သမ္မတဘိုင်ဒန်ပြင်သလိုမမြင်ပါဘူး။အာဆတ်အစိုးရပြုတ်သွားတာသူတို့နဲ့မဆိုင်မဲတပုံတွေကတာလွန်လို့တော့ဖြစ်တယ်လို့အခုလည်းပြောပါတယ်
။အခုအာတရှမာဒုံနတ်နန်မူဂါဝီမတ်ဘကနန
်စစ်တပ်နဲ့လူတွေကမခုခံနိုင်တော့တဲ့အခါသွေးမြေကြမှာနဲ့ပျက်စီးမှာကိုရှောင်ဖို့ဆုံးဖြတ်တာဆုံးဖြတ်ချက်ကောင်းမှတစ်ဖက်ကတာနေတယ်လို့ဝန်ခံတာလည်းဖြစ်ပါတယ်။စင်မြေပြင်မှာဒီလိုဖြစ်လာတဲ့အခါအခြားသူတွေကကူညီရင်းနဲ့ဆိုရင်တော့ထိထိရောက်ကူညီဖို့မဖြစ်နိုင်တော့ပါဘူ
းစီးရီးယားတဘောကောင်းဆောင်အယ်ချာရာခေါ်အဘူမိုဟာမက်အယ်ဂျိုလာနီနဲ့အဆတ်ရဲ့ဝန်ကြီးချုပ်မိုဟာမက်အယ်ဂျာလာလီတို့ဟာအာဏာလွှဲပြောင်းရေးဆွေးနွေးခဲ့ကြတယ်လို့တဘုံတွေကဒီဇင်ဘာလ9ရက်နေ့မှာပြောပါတယ်အဒီစီးဝေးကိုစီးရီးယားအနောက်မြောက်ဒေသကတဘုံတွေရဲ့ကက်တီယေးဆိုတာခေါင်းဆောင်မိုဟာမက်ဘာရှာလဲတက်ရောက်ခဲ့တယ်ဟုတ်တင်ထားတဲ့ဗီဒီယိုအတိုလေးမှာဖေးကြပါတယ်အမေရိကန်ရဲ့အမြင်မှာတော့အခုလိုအကြောင်းလဲကိုယူကရိန်းအစ္စရေးတို့ရဲ့တိုက်ခိုက်မှုတွေနဲ့ဆက်ဆက်ရှုမြင်ပါတယ်သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောခဲ့ပါတယ
် The upshot for all this is for the first time ever either Russia
ဒါအားလုံးရဲ့ရလက်ကတော့အမှောင်ဆုံးအချိန်ဖြစ်ရုရှား၊အီရန်၊ Hezbollah ဘယ်သူမှစီးရီးယားမှာအဆက်ဆက်ဆုံးအစိုးရကိုအကာအကွယ်မပေးနိုင်ကြတော့ပါဘူးဒါဟာယူကရိန်းအစ္စရေးတို့ကအမေရိကန်ရဲ့မစုံမနဲ့ထောက်ခံမှုနဲ့သူတို့ကိုသူတို့ကာကွယ်တိုက်ခိုက်ခဲ့ကြတာရဲ့ဓာတ်ရိုက်ရလက်ဖြစ်ပါတယ
်။ဆီးရီးယားနောက်မြောက်ပိုင်းကအစ်ဒလစ်နဲ့အဒီနာဒေသတွေကိုတပုံအဖွဲ့ဟာယတ်တာရာအယ်ရှာ HGS ကအုပ်ချုပ်နေခဲ့တာပါ။ဒီအစိုးရကတစ်ဆင့်နိုင်ငံတကာအသက်အဝန်းကြီးမှပုံရိပ်ကောင်းရဖို့စူးစမ်းနေသလိုဆီးရီးယားကဘာသာရေးလူနည်းစုအုပ်စုတွေလူမျိုးစုတွေတခြားအဖွဲ့တွေနဲ့ပေါင်းဖွဲ့အလုပ်လုပ်နိုင်အောင်အဲ့ကြောဥဆောင်နဲ့တဘုံတွေကကျူးစာနေခဲ့ကြတာပါအာဆတ်ရဲ့ဝန်ကြီးချုပ်နဲ့တွေ့တဲ့အစည်းအဝေးမှာတဘုံကောင်းဆောင်အယ်ရှာရော့ကအခုလိုပြောနေပါတယ်
ဆိုတော့ဝဖီးရှာဘ်ဘန်ဒွန်ဆာခဘရတ်
ရင်းရွေတွေ့ကြုံအများကြီးရခဲ့ကြပါတယ်ဘာမှမရှိရကသူတို့စအလုပ်လုပ်ခဲ့ကြတာပါအစ်ဒလစ်ဒေသကငဲပါတယ်အရင်မြင်မရှိပါဘူးဒါပေမဲ့ပြီးခဲ့တဲ့ကာလမှာတစုံတရာကြီးကြီးမားမားကျွန်တော်တို့လုံနိုင်ခဲ့ကြပါတယ်တချို့နယ်ပယ်တွေမှာအောင်မြင်မှုအဆင့်အမျိုးမျိုးသူတို့ရရှိကြပါတယ်ဒါပေမဲ့လောက်ကန်ပုံအဟောင်းတွေကိုလည်းကျွန်တော်တို့ထုတ်မပြပါဘူးသူတို့ရှိနေတာကိုခွင့်ကောင်းအဖြစ်ယူတတ်ဖို့ကမရှိမဖြစ်အရေးကြီးပါတယ
်နောက်တစ်ရက်ဒီဇင်ဘာလ10ရက်နေ့မှာတော့ဘုံတွေကြောတော့နောက်ခံပေးထားတဲ့ဆီးရီးယားအစိုးရအဖွဲ့ကိုဝန်ကြီးချုပ်အဖြစ်မိုဟာမက်ဘာရှာကဦးဆောင်မယ်လို့ကြေညာလိုက်ပါတယ်။အုပ်ချုပ်ရေးနဲ့ပတ်သက်ပြီးပြောတဲ့ဘုံကောင်းဆောင်အယ်ရှာရာရဲ့စကားကအဆုံးမရောက်တာကိုပြနေတယ်လို့ဖြစ်နေပါတယ်။တကယ်တော့လေ2024ခုနှစ်ဒီဇင်ဘာလ10ရက်ဘုံတွေမြို့တော်ဒမတ်စကတ်ကိုဝင်လာတဲ့အခါမှာတော့ဘုံကောင်းဆောင်ဟာထုတ်ပြန်ချက်ဒီမှာသူ့ရဲ့တိုက်ပွဲဝင်နာမည်ဖြစ်တဲ့အဘူမိုဟာမက်အယ်ဂျိုလာနီကိုမသုံးတော့ဘဲသူ့နာမည်ရင်းအာမက်အယ်ရှာရာကိုတုံးနေခဲ့တာရပိုင်းရှိနေခဲ့ပါပြီ။ဒါဟာသူ့ကိုသူအစ်စ်ပြန်လဲဖန်တီးကင်းချစ်ဖို့ကြိုးစားထားတာအဖြစ်မီဒီယာတွေကရှုမြင်ကြပါတယ်။အကြောင်းကတော့တဘုံကောင်းဆောင်အာမက်အယ်ရှာရာခေါ်အဘူမိုဟာမက်အယ်ဂျိုလာနီကိုစစ်သွေးကြအကြမ်းဖက်သမားအဖြစ်အမေရိကန်နဲ့အနောက်နိုင်ငံတွေကသတ်မှတ်ထားကြပြီးအမေရိကန်ကသူ့ကိုဖမ်းမိရင်ဒေါ်လာ10တန်းပေးမယ်လို့စုငွေထုတ်ထားသူလည်းဖြစ်ပါတယ်။သူဟာအီရတ်မှာအမေရိကန်တပ်တွေကိုတိုက်ခိုက်နေတဲ့အယ်ကာဒါအဖွဲ့ကို2003ခုနှစ်မှာဝင်ရောက်ခဲ့ပြီးအဘူမိုဟာမက်အယ်ဂျိုလာနီအဖြစ်ဂျီဟတ်စစ်သားနာမည်ကိုခံယူခဲ့တဲ့သူဟာအဘူဘက်ဂရန်ဘက်ဒဒီကဦးဆောင်ပြီးအစ္စလာမ်အစိုးရအီရတ်အစ္စလာမ်နိုင်ငံတော် Islamic State အဖွဲ့ကိုဖွဲ့ခဲ့ရမှာလဲသူပါဝင်ခဲ့ပါတယ်။2017မှာတော့ဆီးရီးယားမှာအာရဗ်နေဒေါ်လာရေးကိုအဆကနှိမ်တင်ပြီးပြည်တွင်းစစ်ဖြစ်လာတဲ့အခါ IS ကောင်းဆောင်အယ်ဘက်ဂါဒါဒီကသူ့ကိုဆီးရီးယားလွတ်ပါတယ်။အယ်ကာဒါရဲ့ဆီးရီးယားအဖွဲ့အစည်းဖြစ်နူစထရာဖရန့်နော့စထရာတပ်ဦးကိုသူကဖွဲ့စည်းခဲ့ပြီးဆီးရီးယားမှာတဖြည်းဖြည်းထင်ရှားလာခဲ့တာပါ။2013ခုနှစ်မှာတော့ဆီးရီးယားပြည်တွင်းစစ်ကကြီးလာသလိုအယ်ကိုလိုနီရဲ့ရီမန်ချက်ကလည်းကြီးမားလာပါတယ်။အယ်ကာဒါကောင်းဆောင်အယ်ဘက်ဂါဒါဒီကနော့စထရာတပ်ဦးကိုဖျက်ပြီး အီရတ်နဲ့ဆီးရီးယားရဲ့အစ္စလာမ်နိုင်ငံတော်အဖွဲ့ Islamic State of Iraq and Syria ISIS အဖြစ်ပူးပေါင်းမှုပြောတဲ့အခါမှာတော့အယ်ကိုလနီကလက်မခံခဲ့ပါဘူး။ဒါပေမဲ့အယ်ကာဒိုင်းအဖွဲ့ကိုသူကဆက်လက်တစ်ဆောက်ခံပါတယ်။အယ်ကာဒိုင်းအဖွဲ့ဟာလည်းနောက်ပိုင်းမှာ ISIS နဲ့လမ်းဖွဲ့ခဲ့ပါတယ်။2014ခုနှစ်မှာအယ်ဂျဇီးရာရုပ်မြင်သံကြားနဲ့သူပထမဦးဆုံးအင်တာဗျူးတော့သူကညက်တာကိုမပြဘဲဖုံးထားခဲ့တာပါ။ဂျနီဗာမှာနိုင်ငံရေးဆွေးနွေးဖို့သူကပယ်ချခဲ့တယ်လို့ဆီးရီးယားကိုအစ္စလာမ်ဥပဒေရအုပ်ချုပ်တောင်းရင်းလို့တဲ့အကြောင်းကြေညာခဲ့ပါတယ်။ဆီးရီးယားမှာလူနည်းစုတွေဖြစ်ကြတဲ့အလာဝီတီ၊ရှာအာ၊ဂရုစ်နဲ့ခရီးယာလူနည်းစုတွေကိုနေရာမပေးဘူးလို့လည်းရှင်းရှင်းပြောခဲ့တာပါ။ဒီသမိုင်းကြောင်းရဆီးရီးယားအပြောင်းလဲဟာအခွင့်အလမ်းလားအနိုင်လားလို့မေးခွန်းထုတ်စရာဖြစ်နေတာကိုအမေရိကန်တပ်မတော်ရဲ့သတင်းစာရှင်းလင်းပွဲမှာအခုလိုကြားရပါတယ်
။ At long last, the Assad regime has fallen.
တရှိခဲ့တဲ့အဆက်အစွဲရပြုတ်ကျသွားခဲ့ပါပြီ။ဒီအစွဲရကချမ်းချုပ်ခဲ့တယ်၊ညှဉ်းပန်းနှိပ်စက်တယ်၊အပြစ်မဲ့ဆီးရီးယားပြည်သူတိမ့်ချီတက်ခဲ့တယ်။အစွဲရပြုတ်ကျသွားတာအခြေခံအဖြစ်တရားမျှတမှုအောင်ပွဲပါပဲ။ဒီချိန်ကဆီးရီးယားပြည်သူတွေအကြာကြီးခံစားခဲ့ရတဲ့ဒုက္ခတွေအတွက်သူတို့ဂုဏ်ယူတဲ့တိုင်းပြည်ပိုးကောင်းမွန်မဲ့အနာဂတ်ကိုတည်ဆောက်ဖို့သမိုင်းဝင်အခွင့်အလမ်းအချိန်ခါဖြစ်ပါတယ်။ဒီပြိုင်နဲ့မရေရာမှုတွေနဲ့အန္တရာယ်များတဲ့အချိန်ခါလည်းဖြစ်ပါတယ်။
2016ခုနှစ်မှာတော့အယ်ကိုလိုနီကသူ့ညံ့တာကိုပြလာပါတယ်။သူ့ဘက်ကိုဆီးရီးယားအောင်နိုင်ရေးတပ်ဦးလို့အတိတ်ပဲရတဲ့ဂျဘက်ဖာဒါအယ်ရှမ်ဖြစ်အမိသိခံယူလိုက်ပြီးအယ်ကာဒိုင်းအဖွဲ့နဲ့ဆက်ဖြတ်ကြောင်းဗီဒီယိုသတင်းစကားဖြန့်လိုက်ပါတယ်။ဘယ်ဒီဘက်အဖွဲ့စည်းနဲ့မှချိတ်ဆက်တာမရှိဘူးလို့သူကကြေညာခဲ့ပါတယ်။နောက်တစ်နေ့ကြာမှတော့အခြားလက်နက်ကိုင်အဖွဲ့တွေနဲ့ပေါက်ဖွဲ့လိုက်ပြီးအဖွဲ့နာမည်ကိုအခုခေါ်နေတဲ့ဟာယက်တရာအယ်ရှမ် HTS အဖြစ်နာမည်ထပ်ပြောင်းလာတယ်။အရေးပဲကတော့ဆီးရီးယားလွတ်မြောက်ရေးအဖွဲ့ဖြစ်ပါတယ်။မပေါ့လို့ကြတဲ့ Islam စစ်သွေးကြွအဖွဲ့တွေနဲ့လည်းအချင်းများခဲ့ကြပြီး Al Qolani ဟာဆီးရီးယားနောက်မြောက်ပိုင်းမှာအာဏာအထိုင်ခိုင်းလာအောင်တိစောက်လာနိုင်ခဲ့ပါတယ်။တမရဂျိုးဘိုင်ဒန်ကတော့အာဆတ်ပြုတ်သွားတဲ့အခါလက်ဟောက်ပေါ်တဲ့နေရာမှာ ISIS တွေနေရာယူလာမှစိုးရိမ်နေပါတယ်။
Right about the fact that ISIS will try to take advantage of any
လက်ဟာသွားတာကိုအခွင့်ကောင်းယူပြီး ISIS ကသူ့စွမ်းဆောင်ရည်ကိုပြန်ထူထောင်လုံခြုံစစ်ချတဲ့နေရာဖြစ်ဖန်တီးဖို့ကြိုးစားလာမှာကိုကျွန်တော်တို့ကြည့်နေပါတယ်။အဲ့လိုကျွန်တော်တို့အဖြစ်မခံပါဘူး
။ Elite Theta မှာအုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းလာနိုင်တာနဲ့မြ၊လူတွေထင်မှားတဲ့အပြောင်းအလဲကို Ancolony ကလုပ်လိုက်ပါတယ်။ဒီဘုံဘုံဆောင်ဟာစစ်ဝတ်စစ်စားပွဲကိုချက်လိုက်ပြီးအရက်သားရှာရေးညီတဲ့ဘောင်းမီပြောင်းဝင်လိုက်ပါတယ်။ဘာသာအမျိုးမျိုးတရှိတာကိုတက်ခံပြီးဘဟုဝါဒကိုပြောဆိုလာပါတယ်။အစ်လစ်ဒေတာမှာရှိပြီးအရင် Nusra Front အဖြစ်တိုက်ခိုက်ခဲ့တဲ့ Druze ပြည်နယ်စုအစိုက်အဝင်းနဲ့ဆက်ဆံနိုင်ဖို့ကြိုးစားခဲ့ပါတယ်။ဒူရီကျော်တော်နောက်ခံပေးထားတဲ့စစ်သွေးကြော်တွေကတတ်လို့ထေသွားခဲ့လူတွေရဲ့ကတ်လူမျိုးမိသားစုတွေကိုအယ်ဂိုလိုနီကတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီလိုလူရဲ့တွေကအနောက်နိုင်ငံဆွေရတွေရဲ့ဘောဒါကိုကြောင်းနေနိုင်ပါဘူး။အမေရိကန်နဲ့အနောက်နိုင်ငံတွေကတော့တည်ရည်တာမကတဲ့ဆီးရီးယားပြည်သူတွေအတွက်အပြောင်းအလဲကိုမျှော်လင့်နေကြတာကိုတမရဂျိုးဘိုင်ဒန်ရဲ့စကားကပြသပြီ
း This is the best opportunity in generations.
စံကျင်ပဲမရှိပဲသူတို့အနာဂတ်ကိုသူတို့ဖန်တီးနိုင်မှုဆီးရီးယားပြည်သူတွေအတွက်တတန်းတစ်လျှောက်အကောင်းဆုံးအခွင့်အလမ်းဖြစ်ပါတယ်။တေချာဖို့ဝေးသေးပေမဲ့ပိုပြီးလုံခြုံကျေဝတဲ့အရှိလေပိုင်းအတွက်လည်းဒါဟာအခွင့်အလမ်းတစ်ရပ်ဖြစ်ပါတယ်။မိတ်ဆွေတွေလုံခြုံစစ်ချပြီးရန်သူတွေကိုကန့်သက်ထိန်းချုပ်ထားနိုင်တဲ့အရှိအလေပိုင်းမျိုးဖြစ်ပါတယ်။အာဏာရှင်တယောက်ကိုထုတ်ကြပြီးအာဏာရှင်အစ်တတယောက်တက်လာတာမြင်ရမယ်ဆိုရင်တော့ဒါဟာသမိုင်းအခွင့်အလမ်းကိုထုံးတိရရောက်ပါလိမ့်မယ
်။ဆီးရီးယားလူမျိုးရေးအဖွဲ့ HTS ရဲ့အောင်ပွဲဟာအကယ်ပဲဆီးရီးယားပြည်သူတွေရဲ့အောင်ပွဲကိုစောင့်ကြည့်ပေးနိုင်လို့ဆိုတာတော့ဆက်လက်စောင့်ကြည့်ရအောင်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်လည်းမောင်းသားပါ
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနေ့ခင်ပထမပိုင်းနိုင်ရွက်အစီအစဉ်ဒီမှာပဲပြီးဆုံးပါပြီခင်ဗျာရေဒီယိုကနားဆင်ကြသူတွေအားလုံးဘေးကင်းလုံခြုံကြပါစေဒုတိယပိုင်းနိုင်ရွက်ကိုတော့မနေ့9နိုင်ရက်အထိဗီဒီယိုအနေနဲ့လူလူမိတ်ဆွေရုပ်သံလိုက်နဲ့ VOA website Facebook နဲ့ YouTube မှာဆက်လက်ကြည့်နေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချင်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ် ရုပ်သံတဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2024ခုနှစ်ဒီဇင်ဘာ15ရက်တနင်္ဂနွေနေ့ခင်ဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လို့ရဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဗျာ။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားဆက်သွယ်နိုင်ပါတယ်။သောတာရှင်တွေဆီကရေးသားပေးပို့ချက်တွေကိုစောင့်မျှော်နေပါတယ်ခင်ဗျာ။အခုတော့ပတ်စံကဏ္ဍတွေကအာရှနိုင်ငံရေးနဲ့တခါပြန်ဆက်ချင်ပါတယ်။ထိုင်ဝမ်ကိုခွဲထွက်ဖို့လုပ်မယ်ဆိုရင်အပြစ်ပေးခံရမယ်လို့တရုတ်ကထိုင်ဝမ်သမ္မတသစ်လိုင်ချင်တေးကိုပြီးခဲ့တဲ့ဇူလိုင်လထဲမှာထပ်မံကျင်းဝါလိုက်ပါတယ်။နောက်ကိုရီးယားနဲ့ဆေးမမိတ်ချုပ်ခဲ့တဲ့ရုရှားနဲ့တောင်ကိုရီးယားကြားထိတ်တိုက်တင်းမာမှုတွေမြင့်တက်လာပါတယ်။ဂျပန်ကတော့ဇူလိုင်လထဲမှာနေတိုအဖွဲ့ဝင်နိုင်ငံတချို့နဲ့လေထပ်ပူးတွဲဆေးလေ့ကျင့်မှုလုပ်ခဲ့ပါတယ်။ကိုစော်မှုကျော်တင်ပြထားပါတယ်ခင်ဗျာ။
ထိုင်ဝမ်ခွဲထက်ဖို့ကြိုးပမ်းမယ်ဆိုရင်အပြစ်ပေးခံရမယ်လို့တရုတ်ကထပ်မံကြေငြာလိုက်ပြီးအမေရိကန်ပြည်ထောင်စုကိုပါတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်ထိုင်ဝမ်ကာကွယ်ရေးအတွက်အမေရိကန်ရဲ့လက်နက်ရောင်းချပေးတာကိုလည်းတရုတ်ကမကြေမနက်ကန့်ကွက်ခဲ့ပါတယ်။ဇွန်လ28ရက်နေ့ကတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူဟူချန်းကအခုလိုပြောဆိုခဲ့ပါတယ်
။賴清德之流妄圖篡改歷史分裂國家必將遭受歷史
賴清德အနေနဲ့တမိုင်းတွေကိုလိန်ညာပြီးခွဲထွက်ဖို့လုပ်မယ်ဆိုရင်တမိုင်းရဲ့ပြစ်တင်ရှုတ်ချခံရမှာဖြစ်တယ်လို့ဥပဒေအရအပြစ်ပေးတာကိုလည်းခံရမှာဖြစ်ပါတယ
်ထိုင်ဝမ်ကတော့တီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ကြေညာမှာမဟုတ်ဘဲလက်ရှိတီးခြားအချုပ်အခြာနဲ့ယက်တည်နေတဲ့အတိုင်းဆက်လက်ယက်တည်သွားမှာဖြစ်ပြီးထိုင်ဝမ်ရဲ့တည်ရှိမှုကိုလက်ခံဖို့တရုတ်ကိုတိုက်တွန်းထားပါတယ်သူတပားအမည်ကိုငရဲလို့ဖြစ်အောင်လုပ်မယ်လို့ပြောတဲ့သူတွေလည်းကိုယ်တိုင်ငရဲပြည်မှာလောင်မြိုက်ဖို့အသင့်ပြင်ထားကြလို့လည်းတရုတ်ကာဝေးရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြိမ်းပောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လဇာမိုင်းကအမေရိကန်အင်ဒိုပစိဖိတ်ဒေသရည်တပ်အကြီးအကဲဆမ်မြူအယ်ပါဘရိုကတရုတ်ကထိုင်ဝမ်ကိုကျူးကျော်ရင်ထိုင်ဝမ်ရေလက်ကြားကိုမောင်းသူမဲ့လက်နက်တွေနဲ့တိုက်ခိုက်ချေမှုန်းမယ်လို့ပြောဆိုခဲ့ပါတယ်။ဒါကို Hellscape ငရဲလို့ကြောင်းမဲ့ဖော်ရပြင်းထန်လာတယ်ဆိုတဲ့စကားလုံးနဲ့တင်စားပြောဆိုခဲ့ပါတယ်။ဒါကိုတရုတ်ဘက်ကတုံ့ပြန်ပြောဆိုတာပါ။ထိုင်ဝမ်အရေးအတွက်တရုတ်နဲ့အမေရိကန်အကြားပုံမိုတင်းမာလာပြီးအပြန်အလှန်စကားစစ်ထိုးတာတွေပုံမကျဲလောင်လာသလိုပိတ်ဆို့အရေးယူတာတွေလည်းပုံမကျဲပြန့်လာပါတယ်။အမေရိကန်ကထိုင်ဝမ်ကိုလက်နဲ့ရောင်းတဲ့အပေါ်ဂျွန်လ26ရက်နေ့တုန်းကလည်းတရုတ်ကကန့်ကွက်ဖြစ်ပါတယ်။ထိုင်ဝမ်လွတ်လပ်ရေးကိုအင်အားသုံးလှုပ်ဆောင်လာမယ်ဆိုရင်စီရေးပဋိပက္ခဖြစ်လာလိမ့်မယ်လို့လည်းတရုတ်ကတတိပေးပါတယ်။ဂျွန်လ28ရက်နေ့ကအမေရိကန်ကနေဒေါ်လာတန်360ကျော်ဘူးမောင်းသူမဲ့အသေးခံ drone အလုံး1000ကျော်ထိုင်ဝမ်ကိုရောင်းပေးခဲ့ပါတယ်။အခုလိုအချိန်မှာပဲတောင်ကိုရီးယားနဲ့ရုရှားအကြားတင်းမာမှုတွေပုံမတိုးလာနေပါတယ်။ရုရှားအနေနဲ့ဒဇုံတရာအမှားလုပ်ခဲ့ရင်တောင်ကိုရီးယားနဲ့ဆက်ဆံရေးပြတ်လိမ့်မယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဆူဆာကဇွန်လ28ရက်နေ့မှာပြောဆိုခဲ့ပါတယ်
။ဟန်နိုခန်ကေဒူရီကီလ်스없는결과를ချိုးရကြန်တို့
ရုရှားအနေနဲ့တောင်ကိုရီးယားနဲ့ဆက်ဆံရေးကိုထိခိုက်ပျက်စီးစေမဲ့အမားတစုံတရာမပြုတ်လို့ဖို့သတိပေးလိုပါတယ်ရုရှားအနေနဲ့မြောက်ကိုရီးယားပေါ်မိခိုအားထားနေတာကိုရပ်တန့်ပြီးကုလသမဂ္ဂလူညွေးကောင်စီအမြဲတမ်းအဖွဲ့ဝင်အနေနဲ့ပြုမှုလှုပ်ဆောင်ဖို့ကိုမျှော်လင့်ပါတယ
်တောင်ကိုရီးယားအနေနဲ့ယူကရိန်းကိုလက်နက်ထောက်ပံ့တာတွေမလုပ်ဖို့ပြီးခဲ့တဲ့ရက်ပိုင်းကရုရှားကသတိပေးခဲ့ပြီးနောက်တောင်ကိုရီးယားကအခုလိုပြန်လည်သတိပေးလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကရုရှားသမ္မတဗလာဒီမာပူတင်မြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးနှစ်နိုင်ငံစီရေးအရာအပြန်အလှန်ကူညီဖို့သဘောတူစာချုပ်ခဲ့ပါတယ်။အဲဒီနောက်တောင်ကိုရီးယားကလည်းယူကရိန်းကိုလက်နက်ထောက်ပံ့ဖို့စဉ်းစားနေတယ်လို့ပြောဆိုခဲ့ပါတယ်။အဲဒီနောက်တောင်ကိုရီးယားနဲ့ရုရှားအကြားအပြန်အလှန်သတိပေးတာတွေဖြစ်လာခဲ့ပါတယ်။မြောက်ကိုရီးယားဟာရုရှားစီကနေနည်းပညာတွေရယူနေတာပါ။ပေတိတ်မစ်ဆိုင်ဒုံးကြီးတွေဆက်လက်စမ်းသပ်ပြစ်လွတ်ခဲ့တယ်လို့ဇွန်လ28ရက်နေ့မှာမြောက်ကိုရီးယားသတင်းဌာနကကြေညာပါတယ်။တောင်ကိုရီးယားကလည်းဇွန်လ20ရက်နေ့လောက်ကစတင်ပြီးအမေရိကန်နဲ့တောက်လျှောက်ပူးတွဲစီရင်နေပါတယ်။အမေရိကန်လေယာဉ်တင်သင်းမော့ဟာလည်း ကောင်ကိုရီးယားကိုဇွန်လ22ရက်နေ့မှာရောက်ရှိလာခဲ့ပါတယ်။အခုလိုကိုရီးယားကျွန်းဆွယ်ဒေသတွင်တင်းမာမှုတွေတိုးလာနေချိန်မှာပဲအိန္ဒိယချင်းဂျပန်နိုင်ငံကတော့လာမယ့်ဇူလိုင်လအတွင်းနေတိုးအဖွဲ့ဝင်နိုင်ငံတချို့ဖြစ်တဲ့ဂျာမနီ၊ပြင်သစ်၊စပိန်စတဲ့နိုင်ငံတွေနဲ့ပူးတွဲလေတပ်စီးရေးလေ့ကျင့်မှုတွေဂျပန်နိုင်ငံမှာဇက်တိုက်ပြုလုပ်သွားမယ်လို့ဇွန်လ25ရက်နေ့ကဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ပါတယ်။ဒီဥရောပ3နိုင်ငံကစစ်လျေနေဟာဂျပန်နိုင်ငံကိုပထမဆုံးအကြိမ်တပြိုင်တည်းရောက်ရှိလာကြမှာဖြစ်ပါတယ်။စပိန်နဲ့ဂျပန်ပူးတွဲလေ့ကျင့်တာဟာပထမဆုံးအကြိမ်ဖြစ်ပြီးဂျာမနီနဲ့ပြင်သစ်ကတော့ဒုတိယအကြိမ်ဖြစ်ပါတယ်။အခုလိုဒီနိုင်ငံတွေကနေစစ်တပ်တွေရောက်ရှိလာတာဟာအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆက်လှုပ်ဆောင်လိုတယ်ဆိုတာကိုပြသနေပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒါအပြင်စီးရေးပူးတွဲလေ့ကျင့်ခြင်းအပြင်ဂျပန်ကာကွယ်ရေးတပ်ရဲ့စွမ်းရည်ကိုတိုးတက်စေအောင်မကဒီနိုင်ငံတွေနဲ့စီးရေးပူးပေါင်းဆောင်ရွက်မှုကိုလည်းပုံမနဲ့ရှိုင်းစေတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောပြခဲ့ရပါတယ်။
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA ကပတ်စဉ်ထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နှီးပညာအမျိုးသမီးမြမရေးသုံးသက်ချက်စတဲ့သတင်းပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ bamis@voanews.com မှာလည်းပြန်ပြီးဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့လေယာစိုက်ပျိုးရေးသတင်းတွေကိုကြည့်အောင်ပါဗျတရုတ်ဘက်ကိုဖျဲတင်ပို့ရမှာဖျဲတံတန်တေယူစီကတရုတ်ရန်ငွေ2500လောက်ထိကုန်ကျမှုရှိလာလို့ကုန်သည်တွေအခက်တွေ့နေပါတယ်ဒီလိုစိတ်ဝင်စားဖို့လေယာစီးပွားသတင်းတွေကိုတော့စူးစိပြီးတော့ Farmer Times Media ကတင်ဆက်ထားပါတယ်ခင်ဗျာ
ပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်ဘက်ကိုဖျဲတင်ဖို့ရမှာဖျဲတံတန်တည်ယူစရိတ်ကတရုတ်ရန်ငွေ2500လောက်ထိကုန်ကျမှုရှိလာလို့ကုန်တယ်တွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်အခုကာလဟာတရုတ်ဘက်ကိုဖိအဲသကွာလှိုင်းလှိုင်းတင်ပို့ကြတဲ့အချိန်ဖြစ်ပါတယ်ရှမ်းပြည်နယ်မှာတရုတ်မြန်မာနယ်စပ်ခိတ်အများအပြားရှိပေမဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာတာလော့ခိတ်တစ်ခုတည်းကသာကုန်စည်တွေကိုတင်ပို့နေရတာဖြစ်ပါတယ်လက်ရှိမှာတရုတ်ပြည်တာလော့ဈေးကွက်အရဖိအဲ16တန်မှာကားတစ်စီးရဲ့ကုန်ကျစရိတ်ဟာမြန်မာငွေ7,250တရုတ်ရန်ငွေ2500ဝန်းကျင်လောက်ကျတဲ့နေတာဖြစ်တယ်လို့ကုန်တယ်တွေကပြောပါတယ်ဖျဲတံတန်ရဲ့ပေါက်ဈေးကလည်းတရုတ်ရန်ငွေ2500လောက်သာရရှိနေတာဖြစ်တဲ့အတွက်အကျိုးအမြတ်မရှိတဲ့တင်ပို့မှုဖြစ်တယ်လို့လန်ခီကြံ့ကြပြီးဖျဲရည်သွေးပျက်စီးဆုံးရှုံးမှုဖြစ်ခဲ့ရင်တော့အရှုံးနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ကုန်တယ်တွေကဆိုပါတယ်ရန်ကုန်လက်လီဈေးကွက်မှာတော့ဖျဲတစ်လုံးကို3,500-5,000ကျပ်လောက်ပေါက်ဈေးရှိနေပြီးအခုနှစ်မှာဖျဲသီးကပြည်တွင်းဈေးကွက်ကသာအားထားရောင်းချရမှာဖြစ်လို့ဈေးနှုန်းကျဆင်းမှုတွေဖြစ်ပေါ်လာနိုင်တယ်လို့ဖျဲတစ်ခွာကုန်တယ်တွေကသုံးသပ်ထားပါတယ်
2024-25ဘဏ္ဍာနှင့်ရှစ်လာတွင်ပြည်မဟုစံတန်ချင်းတိတိမ6သိန်းကျော်တင်ပို့ထားပါရယ်နန်ဆက်ကုံသွေးရေးကနေဆန်းနဲ့စကွဲတင်ပို့မှုရနာထားပြီးမဲ့ပင်လယ်ရေကြောင်းကနေတင်ပို့မှုအကောင်းလာတာကြောင့်အခုဘဏ္ဍာနှင့်ရှစ်လာတွင်မှာတော့ပြည်မဟုစံနဲ့စကွဲတန်ချင်းတိတိမ6သိန်းကျော်လောက်တင်ပို့ထားနိုင်ပြီးအမေရိကန်ဒေါ်လာ1,800ကျော်လောက်ဝင်ငွေရရှိထားတယ်လို့မြန်မာနိုင်ငံစံစမအဖွဲ့ချုပ်ကပြောပါရယ်ပြီးခဲ့တဲ့ဘန်နာနင်းကပြည်မကိုစံတန်ချိန်9သိန်းကျော်သာတင်ပို့နိုင်ခဲ့တာကြောင့်အခုဘန်နာနင်းရှစ်လာတွင်မှာတော့ပြည်မကိုစံတန်ချိန်7သိန်းကျော်ထိစံချိန်တင်ရောက်ချနိုင်ခဲ့တာဖြစ်တယ်လို့စံစဘာအဖွဲ့ချုပ်အဖွဲ့ဝင်ဆန်းကုံတဲတို့ကပြောပါရယ်လက်ရှိမှာတော့တရုတ်နိုင်ငံဈေးကွက်ထဲကိုပါကစ္စတန်နိုင်ငံကဆန်းနဲ့စကွဲတွေဝင်ရောက်နေပြီးဈေးနှုန်းကတော့မြန်မာထက်နှိပ်ကျတာကြောင့်တရုတ်ကမြန်မာဆန်းနဲ့စကွဲကိုဝယ်ယူမှုကျဆင်းလာတာဖြစ်ပါရယ် မြန်မာဆန်တဲ့စကွဲကိုဖိလစ်ပိုင်အင်ဒိုနီးရှားနဲ့ဥရောပနိုင်ငံချို့ကအဓိကတင်ပို့ရောင်းချနေပြီးအခုဗန်နာနေမှာတော့ပြင်ပကူဆန်တဲ့စကွဲတန်ချိန်နေ့တရမ3တန်ကနေနေ့တရမ5တန်လောက်ထိတင်ပို့နိုင်ဖို့ရည်မှန်းထားတယ်လို့မြန်မာနိုင်ငံစင်စမအဖွဲ့ချုပ်ကပြောပါတယ
်။ကျဆုံးလူစည်းကြဆင်းလို့တောင်သူတွေအရှုံးပေါ်နေပါတယ်။လက်လီဈေးကွက်မှာဈေးနှုန်းမြင့်တက်နေပေမဲ့တောင်သူတွေလောက်ပံမှာရှိတဲ့ကျဆုံးဒီအချောက်တပိတ်သားကို1100ကနေ1200ကျပ်အစိုးစေးတပိတ်သားကို1900ကနေ1800ကျပ်လောက်သာဈေးရရှိနေတဲ့အတွက်စိုက်စိတ်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်
။တောင်သူတွေကဒုစရိုက်ဒီကလာရနှစ်ဆိုင်တော့အစုနဲ့အချောက်ကနှစ်ဆိုင်တော့လေအဲအစုနဲ့ချောင်းနှစ်ဆိုင်တော့လားနှစ်ဆိုင်တော့တဲ့မှာအချောက်ကြီးကလုံးဝနေသွားပြီ။အစိုးစေးကြီးကတော့ဒီလောက်တော့ကောင်းပြီပေါ့ဗျာ။သူအချောင်ကြီးကကျွန်တော်ဒီမှာဒေါ်စီနေရာဆိုရင်1000ပဲရှိတယ်။သူကြီးကဟိုကတော့ရှိမယ်1900ရှိတယ်။တချို့ဒီလိုဖြစ်ပေါ်နေတဲ့ဈေးကြီးကဆိုရင်တော့ဒီဟာရှုံးမဲ့ပဲမူတည်တဲ့အရင်တော့မရဘူ
း။လက်တလောဈေးကွက်ထဲမှာကျက်သွန်ဒီအစ်စ်သေးသားအယောင်းဝယ်ကောင်းနေပေမဲ့တိုက်ပွဲတွေကြောင့်ပြပကိုတင်ပို့ဝင်မရတဲ့အတွက်ဈေးကျဆင်းနေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ရန်ကုန်မြို့နယ်ကုန်စည်တိုင်းမှာတော့ဒီဇင်ဘာ17ရက်ကစိုက်ဖြူကျက်သွန်ဒီတပိတ်သားကို1600ကနေ4000ကျပ်မြင်းချံဒေသတွေကျက်သွန်ဒီကတပိတ်သားကို1400ကနေ3300ကျပ်မုံဟာကျက်သွန်ဒီကတပိတ်သားကို1900ကနေ3800ကျပ်ပခုတ်ကူကျက်သွန်ဒီတပိတ်သားကို2200ကနေ4300ကျပ်အတိအပြောင်းစည်းရှိနေပါတယ်ပြီးခဲ့တဲ့အပတ်ကရောင်းဝယ်ဖြစ်ပေါ်ခဲ့တဲ့ဈေးနှုန်းတွေနဲ့ရှင်ရန်ကုန်မြို့နယ်ကုန်စည်တိုင်းမှာကျက်သွန်ဒီတပိတ်သားကို900ကျပ်လောက်ကျဆင်းသွားတာကိုတွေ့ရပါတယ်
ဒီဘူးရှိပါအဟောင်းတွေရှိတော့တစ်ဒီပေါ်နေတာတစ်ဆိုတော့ဒီကလက်ရှိနေဒီတလာပိုင်းတလာပိုင်းတလာပိုင်းတော့ကြီးရတော့ဒိုင်းနဲ့သွားနေလို့ပဲပေါ့နော်တောင်သူတွေကမြေသား60ရာဒီမျိုးတော့တက်တော်ထွားအားနေလက်ရှိထွက်တဲ့ဒီလက်ထုံးကြီးမျိုးနဲ့အကျက်တော်ရဲ့ဒီတချူမျိုးနဲ့အကျက်တော်ရဲ့ဘုံဝါမျိုးနဲ့အကျက်တော်ရာဒီရင်းသားအားနဲ့ဘလောက်တလောက်တော့တော့လေးပေါ့နော်ไอ้ตัวนี้ว่าแชร์พูดที่ที่อ่ะเนี่ยไม่กังวลอยู่ป่ะเนาะเออแล้วนี่มาไม่ทัวร์คงกินไม่อ่ะทัวร์ไม่อ่ะลาไม่อ่ะจะโดนว่ายาวกว่าไม่กังวลทีนี้แกก็တော့ลาจอไม่กังวลน่ะเว้ยป่ะมาปฏิบัติน่ะတော့ไม่ရှိป่ะ
အခုဒီဇင်ဘာလအတွင်းမှာစောင်းကြက်သွန်တွေကိုစိုက်ပျိုးကြတာမှာဖြစ်ပြီးဧပြီလမှာတော့တွေကြက်သွန်ဒီအစ်စ်တွေဈေးကွက်ထဲပြန်လည်ဝင်ရောက်လာတော့မှာဖြစ်လို့ဈေးထမှန်ကျဆင်းနိုင်တယ်လို့ကုန်သည်တွေကသုံးသပ်ထားပါတယ်ပြည်တွင်းမှာကြက်သွန်ဒီကိုပခောက်ကူစိုက်ဖြူစိဖြူကျွန်းဆလင်းရေနံကြောင်ကြောက်ပရန်းတောင်တွင်းကြီးမြင်းကြံတောင်သာမြစ်သားနယ်ကြောက်စင်နယ်တို့မှာစိုက်ပျိုးကြပြီးပြည်ပဈေးကွက်အနေနဲ့ဘင်္ဂလားဒေ့တရုတ်ထိုင်းဗီယက်နမ်နဲ့အိန္ဒိယနိုင်ငံတို့ကိုတင်ပို့နေတာဖြစ်ပါတယ်
ခုစပီဒီဇင်ဘာလ3ရက်နေ့ကနေ10ရက်နေ့ထိဈေးကွက်တွင်သေးကြနိုင်မည်ဖြစ်သွားတယ်။လေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။အိန္ဒိယမှာပေပေါ်ချိတ်ဖြစ်တဲ့အတွက်အခုတပတ်မှာတော့မြမမက်ပဲနဲ့ပဲစင်ကောင်ကဝေလွားနဲ့သူဈေးနှုန်းတွေပါကျဆင်းလာတာကိုတွေ့ရပါသေးတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာလ3ရက်နေ့ကမက်ပဲ FAQ သတင်းကို35သိန်းကျပ်လောက်ပေါင်ဈေးရှိခဲ့ပေမဲ့ဒီဇင်ဘာလ10ရက်နေ့မှာတော့34သိန်း9600ကျပ်ကိုကျဆင်းသွားတာဖြစ်ပါတယ်။ဘဲစင်ကောင်ကလည်းဒီဇင်ဘာလ3ရက်နေ့မှာတော့တံတန်းကို38သိန်းလောက်ပေါင်စီရှိရာကနေဒီဇင်ဘာလ10ရက်နေ့မှာတော့တံတန်းကို35သိန်း8900ကျပ်ထိဈေးပြင်ကျဆင်းသွားပါတယ်။တပတ်အတွင်းဘဲစင်ကောင်ကတံတန်းကို13300ကျပ်နဲ့မက်ဘဲကတံတန်းကို14000ကျပ်အထိဈေးကျဆင်းသွားတာပဲဖြစ်ပါတယ
်။အာလူးဈေးနှုန်းကတော့ဈေးကွက်ထဲကုန်ဝင်များပေမဲ့ဝယ်လိုအားနည်းနေတာကြောင့်တပိတ်တာကို1000ကနေ1500ကျပ်ဈေးပြန်ကျဆင်းသွားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ3ရက်ကရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာအောင်ပန်းအာလူးကတပိတ်တာကို6000ကနေ9000ကျပ်ပေါင်ဈေးရှိခဲ့ပြီးဒီဇင်ဘာ10ရက်နေ့မှာတော့တပိတ်တာကို9000ကနေ9500ကျပ်ကိုဈေးပြန်ကျဆင်းသွားပါတယ်။တရုတ်အာလူးကတော့တပတ်အတွင်းတပိတ်သားကို900ကျပ်ဝန်းကျင်လောက်ဈေးပြန်ကျဆင်းသွားတာကိုတွေ့ရပါတယ
်။ပြင်တွင်ဈေးကွက်ထဲမှာတော့ပြောင်းလဲကျင်နေပါနေပေမဲ့ပြင်တွင်ပြင်ပဝေလွားကောင်းနေရကြောင်းပြောင်းစည်းမြစ်တလာတယ်လို့ကုန်သည်တွေကပြောပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာလ3ရက်နေ့ကပြောင်းစံတပိတ်သားကို1620ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဒီဇင်ဘာလ10ရက်နေ့မှာတော့တပိတ်သားကို1680ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ အခုတင်ဆက်ပေးထားတဲ့ဒီနယ်စီနယ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကတည်င်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
်အခုတော့ဥဒုရာသီနဲ့နာဂတ်ကဘာအစီအစဉ်အလှည့်ကြပါပြီခင်ဗျာကဘာအပူချိန်တွေတစ်နှစ်ပြီးတစ်နှစ်စံချိန်တင်မြင့်တက်လာတဲ့အကျိုးဆက်ကတော့6တွေ့တဲ့ကုန်းမြေ area တွေပိုပြီးကျဲလာတာပါစိုက်ပျိုးရေးအတွက်ရည်ရည်ရှားပါလာပြီးတော့တစ်တော့ပါပြုံးတိလာတဲ့အတွက်ဂေဟဗေဒစနစ်တွေထိခိုက်ပျက်စီးလာတာအပြင်စနိုက်ကရှားပါမှုနဲ့ပိုပြီးရင်ဆိုင်ရနိုင်ခြင်းရှိနေပြီလို့ကုလသမဂ္ဂကလည်းသတိပေးထားပါတယ်နန်းလောင်တင်ပြထားပါတယ်ည
ကဘာကုန်းမြေ area အတော်များများ6တွေ့လာတဲ့အတွေ့ဆက်ပြိုးရေးလုပ်ငန်းတွေအတွက်ရောတော်ရင်တရိတ်ဆန်နေနာခွေရာတစ်တော့တွေပါထိခိုက်ပျက်စီးလာနေရပြီလို့ကုလသမဂ္ဂကလက်သလောထုတ်ပြန်တဲ့အစီရင်ခံစာတရားမှာဖော်ပြထားပါတယ်ဥဒုရာသီပြောင်းလဲပြီးတော့အပူချိန်တွေမြင့်တက်လာတာတစ်တော့တွေပြုံးတီးပြီးတော့ရေအရင်အမြစ်တွေရှာပလာတာစတဲ့အချက်တွေကြောင့်မြေစီဩဇာကြောဝခဲ့တဲ့မြေနေရာတွေ6တွေ့အကွဲလာပြီးတော့ဖုံးဆိုးမြေတွေဖြစ်လာနေပြီလို့လည်းဖော်ပြထားပါတယ်။လူသားတွေရဲ့လုံရတွေကြောင့်ကဘာလေတူတဲ့ဖန်လွန်အိမ်တန်းကိုတွေတိတ်တဲလာရကအပူချိန်တွေမြင့်တက်ပြီးတော့ရာသီဥတုတွေပြောင်းလဲဖောက်ပြန်လာတာဖြစ်တယ်လို့ကျွမ်းကျင်သူတွေကအစဉ်တစိုက်ထောက်ပြလာကြတာပါ။ The Global Threat of Drying Lands အစီရင်ခံစာကိုဦးဆောင်ရေးသားခဲ့သူတို့ဖြစ်တဲ့ Sergio Vincent Serrano ကအခုလိုရှင်းပြပါတယ
်။ Aridity is increasing worldwide.
ဒီကမ္ဘာလုံးမှာ6တွေ့တဲ့ဒေတာတွေတိုးလာနေပါတယ်6တွေ့တဲ့ရာသီဥတုမျိုးကြုံနေရတဲ့ကမ္ဘာမြေမျက်နှာပြင် area က80ရာခိုင်နှုန်းကျော်ပါတယ်နောက်ပြီးတော့ဆွတ်ဆွတ်တဲ့ area တွေမှာအခုလို6တွေ့လာတာကလည်း300ရာခိုင်နှုန်းလောက်ရှိပါတယ
်1980နဲ့2020ခုနှစ်ကြားအနည်း90တာကာလအတွင်းမြေစီခန်းချောင်မှုမျိုးထက်ပြီးခဲ့တဲ့အနည်း30အတွင်းကမ္ဘာကုန်းမြေတွေအခုလိုထိခိုက်ပျက်စီးမှုက85ရာခိုင်နှုန်းအထိတိုးလာတယ်လို့လည်းကုလရဲ့အစိုးရကစာမှဖော်ပြထားပါတယ်မြေကြီးတွေကအစိုးထိုင်းစာတွေနဲလာတာမိုးရွာသွန်းမှုပြောင်းလဲလာတာနဲ့ရေငွေ့ပြောင်းမှုနှုန်းမြင့်တက်လာတာစတဲ့အချက်တွေကြောင့်လည်းမြေစီတွေခန်းချောက်လာတာဖြစ်ပါတယ်။ဆိုရီအာရီဗျာနိုင်ငံရီယတ်မှာဒီဇင်ဘာ2ရက်ကနေ23ရက်နေ့အထိကျင်းပသွားတဲ့ COP16 ဥတုရာသီညှိနှိုင်းခမ်းမတော့ဖုံဆိုးမြေအရေးဆွေးနွေးခဲ့ကြပြီးအရေးပေါ်ပြဿနာဖြစ်တဲ့မိုးကောင်ရေရှားမှုနဲ့ရေရှည်ပြဿနာဖြစ်တဲ့မြေစီဩဇာပျက်စီးဆုံးရှုံးမှုအရေးဝိုင်းဝန်းဖြေရှင်းရေးတိုင်ပင်ညှိနှိုင်းခဲ့ကြတာပါ။ဥဒုရာသီပြောင်းလဲမှုကိုမထိန်ချုပ်နိုင်မှုဆိုရင်တော့ဒီရာစုနှစ်ကုန်လောက်မှာတော့ကမ္ဘာလူဦးရေစုစုပေါင်းရ25ရာခိုင်နှုန်းဖြစ်တဲ့လူပေါင်းသန်9000လောက်ဟာအခုလိုမြေစီဩဇာပျက်စီးပြီးတော့စိုက်ပျိုးလို့မရလောက်အောင်ခြောက်သွေ့တယ်လို့ရေအရင်မြစ်ပါရှားပါတဲ့အခြေအနေတွေနဲ့ရင်ဆိုင်ကြတော့မှာဖြစ်ပါတယ်ဒီထဲမှာဂရိုပါတိုက်တောင်ပိုင်းအမေရိကန်အနောက်ပိုင်းဘရာဇီးအရှေ့အာရှနဲ့အာဖရိကတိုက်အလဲပိုင်းနိုင်ငံတွေကလူတွေပါဝင်တယ်လို့လည်းကုလအစိုးရကစားမှတတိပေးထားပါတယ်
2.2 billion people is living in dry lands and given the
6 billion မြေလုံးမှာနေထိုင်ကြတဲ့လူကြီးကလူကြီးတန်ပေါင်း 2200 လောက်ရှိပါတယ်။ကမ္ဘာလူကြီးတိုးလာတာနဲ့အမျှပူပြင်း6 billion အခြေအနေတွေလည်းပိုဆိုးလာမှာဖြစ်ပါတယ်။ဒါကြောင့်လဲမိုးခေါင်ရေရှားတာတောက်သုံးရေရှားပါတာနဲ့မြေစီဩဇာပျက်စီးမှုနဲ့ရင်ဆိုင်ရတဲ့လူကြီးကလည်းတန်ပေါင်း 4000 ကျော်လောက်အထိကိုရှိလာမယ်လို့ခန့်မှန်းရပါတယ်။
UNCCD ရဲ့သုတေသီတဦးလည်းဖြစ်တဲ့ဆာဂျိုကကြောက်မိသွေးရေနံနဲ့သဘာဝတန်ခွေတွေလောင်ကျွမ်းရာကထွက်လာတဲ့တန်ခွေတွေကြောင့်ကမ္ဘာအပူချိန်တွေမြင့်တက်ပြီးမြေကြီးတွေကအဆိုတက်တွေအငွေ့ပြန်ကုန်တာလို့ပြောပါတယ်။ဒါကြောင့်လဲလူသားတွေအပင်တွေနဲ့သရစ်ဆန်တွေရှင်သန်ရက်တည်းရဲ့မရှိမဖြစ်လိုအပ်တဲ့ရေအရင်းမြစ်တွေပါရှားပါလာတာပါ။
Aridity is affecting our life and the life of the ecosystems.And the water
ခုလို6တွေ့တဲ့အခြေအနေကကျွန်တော်တို့ရဲ့လူမှုဘဝဂေဟဗေဒစနစ်နဲ့ရေရရှိမှုအပေါ်မှာတက်ရောက်ပါတယ်။ဒါကြောင့်လဲလက်ရှိအနေအထားအတိုင်းသာဆက်သွားနေမယ်ဆိုရင်တော့အခြေအနေတွေကစိုးတဲ့စိုးလာဖို့ပဲရှိပါတယ်
။ဆက်ပြိုးရေးလုပ်ငန်းတွေကတော့ပိုးပြီးတော့ထိခိုက်နိုင်ရရှိပါတယ်။မ မြေတို့ဆိုထိုင်းစနေရင်တင်းနဲ့အထွတ်နှုံးကြနိုင်တဲ့အတွက်မွေးမြူရေးတရိတ်ဆန်တွေအတွက်ပါအစားလဲရှာပါလာလိမ့်မယ်လို့လဲကုလရဲ့အစည်းအဝေးမှာဖော်ပြထားပါတယ်ဒါဆိုရင်တော့တစ်ကမ္ဘာလုံးကလူမှုအတိုင်းအဝအတွက်စာနာရိတ်ခါတွေလဲရှာပါလာမယ်သဘောဖြစ်ပါတယ်
From observation we can see that global warming has been the main factor explaining the aridity trends observed.
ပြီးခဲ့တဲ့ဆယ်နှစ်အတွင်းစောင့်ကြည့်လေ့လာမှုအရအခုလိုမြေသားဓာတ်တွေခြောက်သွေ့လာရတဲ့အဓိကအကြောင်းရင်းကဥရယာတီပြောင်းလဲမှုကြောင့်ဖြစ်ပါတယ်။တစ်ကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့မိုးရွာသွန်းမှုမှာတိတ်ပြီးတော့ပြောင်းသွားတာမရှိပေမဲ့ဒေသအတော်များများမှာတော့အပူချိန်တွေမြင့်တက်လာတဲ့အတွက်မြေဓာတ်တွေကအဆိုဓာတ်တွေရဲ့အငွေ့ပြန်မှုတွေမြန်ဆန်လာတဲ့အတွက်လည်းပိုပြီးတော့ခြောက်သွေ့လာတာဖြစ်ပါတယ်။
ဖုံးစိုးမြေတွေတိုးလာပြီးတော့ဆိုက်ပြိုးမွေးမြူလို့မရတော့ဘူးဆိုရင်တော့ရေကြီးရမျက်နှာပြောင်းရွှေ့အခြေချရတဲ့လူဦးရေလည်းတိုးလာပါလိမ့်မယ်။မိုးရွာသွန်းမှုမမှန်တာမြစ်စီဩဇာနဲလာတာနဲ့ဆိုက်ပြိုးရေးအတွက်ရေအရနဲလာရင်ဒေတာရင်အတွက်ရောတိုင်းပြည်တစ်ခုလုံးရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုထိခိုက်လာလိမ့်မယ်လို့လည်းကြွန့်ကျင်သူတွေကသတိပေးပါတယ်။ဥရောပတောင်ပိုင်းအရှေ့အလယ်ပိုင်းအာဖရိကမြောက်ပိုင်းအပြင်တရုတ်နဲ့တောင်အာရှနိုင်ငံတွေကခြောက်သွေ့တဲ့ဒေတာတွေမှာအဲ့ဒီလိုအခြေအနေမျိုးကိုအထင်ရှားတွေ့မြင်နိုင်တယ်လို့လည်းကုလအစင်ခန်းစာမှာမိမောင်းထိုးပြထားပါတယ် Our land our future တို့မြေတို့အနာဂတ်ဆိုတဲ့ဆောင်းပုံးနဲ့ကျင်းပသွားတဲ့ဖုံဆိုးမြေအရေးကုလဆွေးနွေးပွဲကိုနိုင်ငံပေါင်း198နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါခြောက်သွေ့မြေဧရိယာတွေတိုးလာတာမြေစီဩဇာတွေပျက်စီးလာတာနဲ့မိုးခေါင်ရေရှားမှုတွေအရေးဝိုင်းဝန်းအပြေရှာနိုင်အောင်လို့ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့ UNCCD ကို1996ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်ဥဒုယာတီပြောင်းလဲမှုရဲ့တရားမှုတွေကိုချုပ်တင်ပြင်ဆင်တဲ့အနေနဲ့မြေယာပြုပြင်ရေးမိုးခေါင်ရေရှားမှုတန်ခဏရေးစာနာရိတ်ခါရေနဲ့စွမ်းအင်တွေလုံလောက်မှုရှိရလို့ကိစ္စရပ်တွေမှာတက်ဆိုင်ရာအစိုးရနဲ့စီးပွားရေးလုပ်ငန်းတွေအပြင်လူမှုအတိုင်းအဝိုင်းတွေကပါချုပ်တင်ပြင်ဆင်နိုင်အောင်လို့ရည်ရွယ်ပြီးကုလသမဂ္ဂကအခုလိုကြိုးပမ်းဆောင်ရွက်နေတာလည်းဖြစ်ပါတယ်။ကျွန်မနမောပါ
ထရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့သတင်းတွေကသုတစီစဉ်မှာကမ္ဘာအဆိုးဆုံးစီးရင်ဝင်တဲ့နိုင်ငံတွေအကြောင်းကိုကြည့်အောင်ပါဗျကမ္ဘာပေါ်မှာနိုင်ငံရေးစီးပွားရေးပညာရေးအကောင်းဆုံးလို့သတ်မှတ်ခဲ့တဲ့နိုင်ငံတွေရှိသလိုအဆိုးဆုံးစီးရင်ဝင်တဲ့နိုင်ငံတွေလည်းရှိပါတယ်အဆိုးဆုံးတွေရင်ဆိုင်ကြုံတွေ့ကြတဲ့နိုင်ငံတွေလူတွေလုပ်ငန်းတွေအကြောင်းကိုတော့မတ်ညွန်ညွန်လေးတင်ပြထားပါတယ်ခင်ဗျာ
စီးပွားရေးလူမှုရေးကျန်းမာရေးပညာရေးစတဲ့ကဏ္ဍတွေမှာနှစ်စဉ်လည်လာထားမှုအသီးသီးတွေအရာအကောင်းဆုံးထိပ်တန်းနေရာတွေမှာရှိခဲ့တဲ့နိုင်ငံတွေလူတွေလုပ်ငန်းတွေအကြောင်းဖော်ပြကြသလိုအဆိုးဝါးဆုံးနေရာမှာရှိနေတဲ့နိုင်ငံတွေလူတွေလုပ်ငန်းတွေကိုလည်းလည်လာပြီးဖော်ပြတာကိုတွေ့နိုင်တာပါဒါကြောင့်ပထမဆုံး2024ခုနှစ်ထဲ Global Finance Magazine ကြီးမှာရေးသားထားတဲ့အစင်းရဲဆုံးအဆင့်မှာရှိနေတဲ့၅နိုင်ငံကိုကြည့်မယ်ဆိုရင်တော့ရေနံကြွယ်ဝမှုတွေရှိပေမဲ့လည်းလူငယ်တဲ့2021ခုနှစ်ထဲကစစ်ရေးနိုင်ငံရေးပဋိပက္ခတွေရင်ဆိုင်နေရတဲ့တောင်ဆူဒန်ကထိတ်ဆုံးမှရှိနေရပါအရင်ကမှာတော့တဘာဝအရင်းမြစ်တွေရှိပေမဲ့1993ခုနှစ်ထဲကနေ2005ခုနှစ်အထိဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ရေးနောက်ဆက်တွဲရိုက်ခတ်မှုတွေရှိနေဆဲဖြစ်တဲ့ဘရွန်ဒီနိုင်ငံကကမ္ဘာမှာဒုတိယအစင်းရဲဆုံးနိုင်ငံဖြစ်နေပါတယ်။ပြီးရင်တော့ယူရေနီယံ၊စိန်၊ရွှေနဲ့ရေနံကျွဲဝတဲ့ Central African Republic ဖြစ်ပါတယ်။နိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခတွေဘာသာရေးပဋိပက္ခတွေရဲ့တည်ရောက်မှုကကမ္ဘာမှာတတိယအစင်းရဲဆုံးနိုင်ငံဖြစ်နေခဲ့ရတာပါအနာရှင်အုပ်ချုပ်မှုနဲ့အကြမ်းဖက်မှုတွေနိုင်ငံရေးမတည်ငြိမ်မှုတွေရှိတဲ့ Democratic Republic of the Congo နိုင်ငံကတော့ကမ္ဘာအစင်းရဲဆုံးနိုင်ငံများရဲ့သဒ္ဒုထနေရာမှာရှိပါတယ်
ဘာဝတန်ငွေကြွယ်ဝမှုတွေရှိပေမဲ့လည်းနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ဥရုယာဒီဖောက်ပြန်မှုတွေကိုရင်ဆိုင်နေရတဲ့မိုဇမ်ဘစ်နိုင်ငံကတော့ဆင်းရဲမှုအဆင့်5နေရာမှာရှိနေတာပါ World Population Review ရဲ့စစ်တမ်းတွေအရတော့မြန်မာနိုင်ငံကအာဆီယံနိုင်ငံတွေထဲမှာအဆင့်ရဲ့ဆုံးနိုင်ငံဖြစ်ပါတယ
်အာလကိမလောကရမာရီချာ
2024ခုနှစ်အတွင်းကမ္ဘာပေါ်မှာအကြမ်းဖက်မှုတွေပဋိပက္ခတွေအငင်းပွားမှုတွေအများဆုံးရှိခဲ့တဲ့နိုင်ငံတွေကို ACLED လို့အတူကောက်ခေါ်တဲ့ Armed Conflict Location and Event Data ရဲ့လေ့လာချက်တွေအရဖော်ပြထားတဲ့ထိပ်တန်း၅နိုင်ငံကတော့1 Palestine 2 Myanmar 3 Syria 4 Mexico နဲ့5 Nigeria တို့ဖြစ်ကြပါတယ်IDUC လို့ခေါ်တဲ့နိုင်ငံတကာအလုံသမားတမက်ကများအဖွဲ့ချုပ်ကတော့2024ခုနှစ်ထဲအလုံသမားတွေအလုံလို့ရတာအခက်အခဲဆုံးနဲ့အဆိုးဝါးဆုံးနိုင်ငံစီးရင်တွေကိုထုတ်ပြန်ခဲ့ပါတယ်။ဒီထဲမှာဘင်္ဂလားဒေ့ရှ်၊ဘဲလာရုစ်၊အီကွေဒေါ်၊အီဂျစ်၊အက်စ်ဝါတီနီနိုင်ငံတွေကတော့ထိတ်ဆုံးနေရမှာရှိနေတာပါ။အဲ့ဒီစီးရင်ထဲမှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပြီးမြန်မာနိုင်ငံကတော့အဆိုးဝါးဆုံးအဆင့်ခုနှစ်နေရာမှာရှိပါတယ်။2024ခုနှစ်ထဲလူတဦးစီတိုင်းမှာရှိရမယ့်အခွင့်အရေးတွေအလုံးပေါ်အခြေခံပြီးနိုင်ငံသားတွေလွတ်လပ်မှုအပြည့်အဝဆုံးနဲ့အနည်းဆုံးနိုင်ငံတွေကိုလိလာမှုပြုထားတဲ့အချက်လက်တွေအရတော့ကမ္ဘာမှာလွတ်လပ်မှုအနည်းဆုံးထိတ်ဆုံးမှရှိတဲ့၅နိုင်ငံက1 Syria 2 Yemen 3 Sudan 4 Myanmar နဲ့5 Iran တို့ဖြစ်ကြတယ်လို့ World Population Review ကဖော်ပြခဲ့ပါတယ်လူသားတွေအတွက်အရေးကြီးတဲ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍမှာတော့2024ခုနှစ်ထဲကျန်းမာရေးစောင့်ရှောက်မှုအဆိုးဝါးဆုံး၅နိုင်ငံက El Salvador, Honduras, Nepal, Paraguay နဲ့ Bolivia နိုင်ငံတွေပဲဖြစ်တယ်လို့ CEO World Magazine မှာတွေ့ရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံကကျန်းမာရေးစောင့်ရှောက်မှုအဆိုးဝါးဆုံးအဆင့်မှာရှိနေတာပါ။ပညာရေးဖိုင်းနဲ့ပတ်သက်ပြီးကြည့်ရင်တော့ပညာရေးကဏ္ဍအဆင့်အနှိမ့်ဆုံး၅နိုင်ငံက Honduras, Guatemala, Zimbabwe, Uzbekistan နဲ့ Cambodia နိုင်ငံတွေပဲဖြစ်တယ်လို့ US News Internet စာမျက်နှာမှာဖော်ပြထားတာပါမြန်မာနိုင်ငံကတော့အဆင့်အနှိမ့်ဆုံးထိတ်ဆုံးမှရှိတဲ့၅နိုင်ငံမှာမပါပေမဲ့6နိုင်ငံမြောက်နေရာမှာရှိနေတာပါရှင်
မညိုလင်းတက်ခဲ့ပါဗျာ VOA ရဲ့ကြာသပတေးနေ့မနေ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေအားလုံးကိုနတ်တင်ဆက်လုပ်ပြီးပါပြီဗျာအခုအစီအစဉ်ပထမပိုင်းနိုင်ဝဲကိုလှိုင်းတိုမီတာ40 kHz 953ညလှိုင်းတိုမီတာ32 kHz 6153ညလှိုင်းတိုမီတာ25 kHz 11865တို့ကနေဖိုင်းယူနားဆင်နိုင်တယ်လို့ပဲအခုဒုတိယပိုင်းအပါဝင်မနေ့6နိုင်ငံနေ90တနားလုံးစာအစီအစဉ်တွေကိုတော့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA မြန်မာပိုင်း web စာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေမှာနားဆင်နိုင်ပါတယ်ဗျာ။အခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်တက်ပြပါမယ်။ American ရွေးကောက်ခံသမ္မတ Donald Trump ကသူ့အဆိုအသင့်မှာသမ္မတရဲ့ထောက်လိုင်းရေးအကြံပေးဘုတ်အဖွဲ့ကိုဦးဆောင်မှုသူ့ရဲ့အနီးကပ်မဟာမိတ် Devin Nunes ကိုရာထားကြောင်းစနေနေ့ကပြောပါတယ်။လွှတ်တော်မှ How to ဖြစ်တဲ့ Nunes ဟာ Trump ပိုင်းTruth Social Media Company ရဲ့လက်ရှိအကြီးအကဲတာဝန်ယူထားသူဖြစ်ပါတယ်။တခါအရှိလေပိုင်းအရေးမှာတော့ Syria မှာ Assad ကိုဥဆောင်ဖြုတ်ချခဲ့တဲ့ HTS တပုံးအဖွဲ့တွေနဲ့ American ဆိုရအရာရှိတွေဓာတ်ရိုက်ဆက်သွယ်စကားပြောဆိုနေတဲ့ကြောင်း American နိုင်ငံရေးဝန်ကြီး Anthony Blinken ကစနေနေ့မှာပြောပါတယ်။ HTS လို့အတူကောက်ခေါ်တဲ့ Harat Tahira Elsham အဖွဲ့ဟာ American ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့ဖြစ်ပါတယ်။ရုရှားကိုထွက်ပြေးခိုလုံခဲ့ရတဲ့အဆက်ကိုဖြုတ်ချမှာပါဝင်တဲ့တိုက်ခန့်လက်နက်ကိုင်အဖွဲ့ကိုအဲ့ဒီအဖွဲ့ကဥဆောင်ခဲ့တာလည်းဖြစ်ပါတယ်။ဂါဇာမှာတော့စနေနေ့ကအစ္စရေးလေကြောင်းတိုက်ခတ်မှုကြောင့်ပါလက်စတိုင်း18ဦးထဲမှနေသေဆုံးခဲ့ရတယ်လို့စေဝင်တန်းတွေကပြောပါတယ်။အစ္စရေးဘက်ကတော့ခိုလုံစခန်းတွေနဲ့တူလောင်ယုံတွေမှာနေရာယူတိုက်ခိုက်နေတဲ့တပ်နက်သမားတွေကိုပိတ်မတ်ထားတာလို့ဆိုပါတယ်။ယူကရိန်းစစ်မှာတော့ယူကရိန်းရဲ့နေမျိုးတွေကိုသိမ်းယူဖို့ရုရှားဟာခတ်စ်ဒေသမှာမြောက်ကိုရီးယားတပ်ဖွဲ့တွေကိုတပ်ဖြန့်ချထားတာတွေဆက်လုပ်နေပြီလို့ယူကရိန်းသမ္မတဇယ်လန်စကီကစနေနေ့မှာပြောလိုက်ပါတယ်ညသတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့အစီအစဉ်တွေမပြီးဆုံးခင်မှာခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ခဲ့ကြသူတွေကိုမိတ်ဆက်ပေးရရင်အစီအစဉ်ထုတ်လို့ရမှာကကိုညံဝင်းအောင်ဖြစ်ပါတယ်ညလုတန်ဒရိုက်ကတော့ဂျိမ်းစ်ပစ်ပါကျွန်တော်ကတော့ ငင်းညာဖြစ်ပါတယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်